Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of American တန်ကနေ2014ခုနှစ်ဇွန်လ12ရက်ကြာတာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ပြသက်ပါ။ဒီညပဲသတင်းတွေကိုကိုအောင်လင်ဦးနဲ့အတူကြီးညာပေးမှာပါ။အီရတ်မျိုးတော်ဘက်တက်ကိုတင်ပိုင်မယ်လို့အစ္စလမ်ဆူနီစစ်သွေးကြော်တွေကချိန်ချောက်လိုက်ပါတယ်။အမေရိကန်ရဲ့မောင်းသူမဲ့ဒုံးလျင်းနဲ့တိုက်ခိုက်မှုတွေအတွက်ပါကစ္စတန်အစိုးရကအရှုံးချပစ်တင်လိုက်တယ်လို့အများဆောင်မျောနေကြတဲ့ကမ္ဘာဖလားဘောလုံးပေါ်လူပွဲကိုတော့ဒီညမှာပဲဘရာဇီးမှာစတင်တော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခင်ပြထွေး
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာပထမဆုံးအချိန်အနေနဲ့နိုင်ငံတကာကလေးအလုသမားခိုင်းစင်မှုစန့်ကျင်ရေးနေ့ကျင်းပခဲ့တဲ့အကြောင်းကိုပြောပြပေးဖို့ရှိတယ်လို့ပဲဒီဘရာဇီးနိုင်ငံမှာနောက်9နာရီကြာလောက်ဆိုရင်တော့ကမ္ဘာဖလားဘောလုံးပွဲတွေစတင်တော့မှာပါ
ကျွန်တော်တောင်းရင်တောင်းရင်မှကြည့်မယ်ဆိုရင်တော့အားလုံးကကမ္ဘာဖလားနဲ့ပတ်သက်ပြီးတော့သိလို့ရှားနေကြတယ်။ပုံမှန်ကလပ်တင်းတွေကိုကြည့်တဲ့လူတွေတွေမကောက်ဘူးဗျာ
။မြန်မာဘောလုံးဝါသနာအိုးတွေရဲ့ကမ္ဘာဖလားဘောလုံးပွဲရင်ခုန်လှုပ်ရှားနေကြတဲ့အသံတွေကိုမကြခင်မှာစူးစီးတင်ပြပေးပါမယ်။တခါစစ်ပွဲတွေအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးရေးနိုင်ငံတကာပြည်ရင်စာချုပ်တွေစတင်လိုက်တဲ့ကျင်းပလိုက်တဲ့သတင်းနဲ့နောက်အာဖဂန်နစ္စတန်နိုင်ငံမှာဖမ်းဆီးခံရတဲ့အမေရိကန်စစ်သားနဲ့တာလီဘန်စစ်သွေးကြွ9ဦးလဲလှယ်ခဲ့တဲ့ကိစ္စအမေရိကန်လွှတ်တော်မှကြားနာခဲ့တဲ့အကြောင်းတွေကိုလည်းပြောပြပေးမှာပါအခုရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လင်းဦးတို့ကတက်လှည့်ကြီးညာပေးကြပါမယ်ရှင
်အီရတ်မှာအချက်ချကြတဲ့မျိုးကြီးအတော်များများကိုအစ္စလမ်စစ်သွေးကြော်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်မှာအီရတ်မျိုးတော်ဘက်တက်ကိုတင်ပိုင်မယ်လို့ Islamic Sunni စစ်သွေးကြော်တွေကကြာသပတေးနေ့မှာပဲချိန်ချောက်လိုက်ပါတယ် Shia Muslim တွေရဲ့ဘာသာရေးထွတ်မြတ်နေရာဖြစ်တဲ့ကာဘာလာကိုလည်းတင်ပိုင်မှာဖြစ်ကြောင်း Al-Qaeda နဲ့ဆက်နွယ်နေတဲ့ ISIS အဖွဲ့ပြောခွင့်ရကပြောပါတယ်ဒါပေမဲ့အီရတ်နိုင်ငံမြောက်ပိုင်းကကာကုတ်မြို့မှာတော့ကတ်တပ်ဖွဲ့တွေထိန်းချုပ်ထားနိုင်ပြီလို့ကတ်တပ်ဖွဲ့တာဝန်ခံတွေကပြောပါတယ်မြို့ကြီးအတော်များများကိုအစ္စလမ်စစ်သွေးကြော်တွေတင်ပိုက်ခဲ့တာမို့ရှီယာတွေဥဆောင်တဲ့အစိုးရအဖွဲ့မှာအခက်အခဲတွေနဲ့ကြုံတွေ့နေရတဲ့အီရတ်နိုင်ငံရဲ့အခြေအနေကိုကြက်တပ်ပရင်းနေမှာကုလသမဂ္ဂလုံခြုံရေးကောင်စီမှာဆွေးနွေးဖို့အစီအစဉ်ထားပါတယ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆိုးကို ISIL စစ်သွေးကြော်တွေဝင်ရောက်တိုက်ခိုက်ခဲ့တာအတွက်လုံခြုံရေးကောင်စီကပြင်းပြင်းထန်ထန်ဝေဖန်တဲ့ကြေညာတဲ့စံကိုကုလသမဂ္ဂကထုတ်ပြန်ခဲ့ပြီးအခုလိုအကြမ်းဖက်မှုတွေဟာအီရတ်နိုင်ငံရှောက်လှမ်းနေတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးလမ်းကိုနောက်ပြန်သွားစေမယ်လို့တတိပေးလိုက်ပါတယ်။မိုဆိုးမှာချထားတဲ့စစ်တပ်တာဝန်ခံတွေဟာသူတို့တာဝန်ယူရမယ့်စခန်းတွေနဲ့မိုဆိုးမြို့ကိုစွန့်ခွာထွက်ပြေးခဲ့ကြတာဟာသူတို့ကဒီသိမ်းပိုက်မှုတွေမှာပါဝင်ပတ်သက်နေတာပြနေတယ်လို့အီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီကပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲလက်ရှိမိုဆိုးတစ်ကရစ်နဲ့ဖလူဂျာမြို့တွေမှာထိန်းချုပ်ထားတဲ့စစ်သွေးကြော်တွေကိုတိုက်ထုတ်ဖို့အတွက်အီရတ်အစိုးရရဲ့လှုပ်ဆောင်နေမှုတွေကိုအကူအညီပေးနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကတည်တည်ချာချာတုံ့တက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျန်ဆာကီကပြောပါတယ်
။အမေရိကန်ရဲ့မောင်းသူမဲ့ဒုံးလျင်နှစ်ဆင်းနဲ့တိုက်ခိုက်မှုဟာအကျောက်ချာအာဏာကိုထိပါးစေတဲ့လုပ်ရည်အဖြစ်ပါကစ္စတန်ဆွေးရက်ကပြစ်တင်ရှုတ်ချလိုက်ပါတယ်။တိုက်ခိုက်မှုဟာဒေသတွင်းမှာငြင်းချင်းနဲ့တည်ငြိမ်မှုရအောင်ပါကစ္စတန်ရဲ့ကျူးကွန်မှုတွေကိုထိခိုက်စေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။အမေရိကန်ပြည်ထောင်စုဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။တိုက်ခိုက်မှုတွေကတော့အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ချင်းထိနေတဲ့ပါကစ္စတန်နိုင်ငံကလူမျိုးစုဒေသဖြစ်တဲ့မြောက်ဝါဇီရစ်တန်မှာမနေ့နောက်မနေ့ဒီကနေ့အစောပိုင်းမှာဖြစ်ခဲ့တာပါ။ဒေသခံတွေနဲ့ထောက်လိုင်းအသံဝင်ကတော့မောင်းသူမဲ့ဒုံးလျင်နဲ့ဆင်းတဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူတရာဇင်လောက်သေဆုံးခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုတွေအမေရိကန်ဘက်ကသာအတည်ပြုမယ်ဆိုရင်တော့ဒီပစ်ခတ်မှုက6လအတွင်းပါကစ္စတန်မှာပထမဆုံးအကြိမ်အမေရိကန်ရဲ့ဒုံးလျင်နဲ့တိုက်ခိုက်မှုဖြစ်ပါလိမ့်မယ်။ပါကစ္စတန်ဆွေးရကတော့ပြီးခဲ့တဲ့နှစ်ထဲတာလီဘန်တွေနဲ့ဆွေးနွေးမှုတွေစတင်ခြင်းကစပြီးအမေရိကန်ရဲ့ဒုံးလျင်နဲ့တိုက်ခိုက်မှုတွေကိုရပ်ဆိုင်းထားဖို့တောင်းဆိုထားတာပါ
။រដ្ឋបាលမြန်မာติดตามสถานการณ์
နိုင်ငံတော်သစ္စာဖောက်မှုနဲ့တရားဆွဲဆိုတာခံရတဲ့အရင်စစ်ကောင်းဆောင်ဟောင်းဘိုဗက်စ်မူရှရပ်အပေါ်မှာနိုင်ငံတော်အစိုးရချမှတ်ထားတဲ့ခီးသွာလာခွင့်ပိတ်ပင်မှုကိုရုပ်သိမ်းပေးဖို့အတွက်ပါကစ္စတန်တရားရုံးကနေအမိန့်ချမှတ်လိုက်ပါတယ်။ပြည်ပထွက်ခွာခွင့်တားမြစ်ထားတဲ့စီးရင်တဲ့ကနေသူ့ရဲ့နာမည်ကိုဖယ်ရှားပေးဖို့အတွက်မစ္စတာမူရှရပ်ရဲ့ပန်ကြားချက်ကိုကြေဇပရီနေမှာတရားရုံးကခွင့်ပြုခဲ့တာပါ။ဒါပေမဲ့တရားရုံးကအမိန့်ချမှတ်ပြီးလုံဆောင်ခွင့်မရှိသေးတဲ့15ရက်အတွင်းမှာပဲအစိုးရဘက်ကပြန်လည်လျှောက်ထားခွင့်ရှိနေပါတယ်။မစ္စ Mr. Musharraf ကိုမတ်လတည်းမှာနိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။အခုဒူဘိုင်းမှာနေတဲ့သူ့ရဲ့မိခင်မမမချမ်းဖြစ်နေတာကိုသွားပြီးကြည့်ကျင်တယ်လို့ Mr. Musharraf ကပြောပါတယ်။သူ့ရဲ့သမရတက်တန်းဆက်နိုင်ဖို့အတွက်2009ခုနှစ်မှာဖွဲ့စည်းပုံအခြေခံဥပဒေကိုခေတ္တဆိုင်းငံ့ထားဖို့ဆုံးဖြတ်ခဲ့တာနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့တာပါဝင် Mr. Musharraf ရဲ့လောက်ရတဲ့နဲ့ဆက်နွယ်ပြီးအခုလိုတရားစွဲဆိုခဲ့တာဖြစ်ပါတယ်။အခုစွဲဆိုထားတဲ့ပြစ်မှုကိုသူကျူးလွန်ကြောင်းထင်ရှားရင်တော့အသက်80ရှိပြီဖြစ်တဲ့ Mr. Musharraf ဟာတည်ရန်ကြခံရပွဲရှိနေပါတယ်
။ကမ္ဘာဖလားဘောလုံးပွဲဒီကနေ့စတင်ကျင်းပရမှာဘရာဇီးနိုင်ငံအနေနဲ့အင်ရှင်ဖြစ်တဲ့လက်ခံကျင်းပရမှာရောပထမဆုံးပွဲစဉ်မှာကစားမဲ့ဘရာဇီးအသင်းအနိုင်ရဖို့ရောကြိုးစားမဲ့စိန်ခေါ်မှုတွေရှိနေပါတယ်။ကမ္ဘာဖလားဘွဲမှာကစားကြမဲ့အသင်း32အသင်းအတွက်မြို့ကြီး12မြို့ကအားကစားရုံတွေကိုအစီအမံအောင်ပြုပြင်တည်ဆောက်တာတွေအပအဝင်ဘရာဇီးဆိုရကတော့ဒေါ်လာသန်းပေါင်း11,500ကုန်ကျခံပြီးလက်နဲ့ချပြင်ဆင်ထားတာပါ။ဒါပေမဲ့လည်းတိုင်းပြည်ရဲ့တခြားလိုအပ်တဲ့နေရာတွေမှာသုံးဆွဲဖို့အကြီးကျယ်လိုအပ်နေခြင်းအကုန်ကျခွန်အခန့်သုံးဆွဲလွန်းနေဆိုပြီးကန့်ကွက်နေတဲ့သူတွေကတော့ဒီကနေ့မှလည်းဆက်လက်ဆန္ဒပြဖို့စီစဉ်ထားကြပါတယ်။ဆာပေါ်လိုမြို့ကပထမဆုံးကမ္ဘာဖလားပွဲစဉ်မှာတော့အင်ရှင်ဘရာဇီးနဲ့ခရိုအေးရှားတို့ကစားကြမှာပါ။ကမ္ဘာဖလားချန်ပီယံဖြစ်2002ခုနှစ်မှာပထမဆုံးအကြိမ်ဆုခုခဲ့တဲ့အင်ရှင်ဘရာဇီးကတော့6ကြိမ်မြောက်အနိုင်ရအသင်းဖြစ်စံချိန်ချိုးနိုင်မှုလည်းမျှော်လင့်နေပါတယ်။ကမ္ဘာဖလားချန်ပီယံဖြစ်ဖို့မျှော်လင့်နေကြတဲ့တခြားအသင်းတွေထဲမှာတော့လက်ရှိချန်ပီယံစပိန်အာဂျင်တီးနားနဲ့ဂျာမနီတို့ပါဝင်ပြီးဒီအသင်းတွေကိုတော့မရနာအုပ်စုလို့တော့တင်စားခေါ်ဝေါ်နေကြတာပါဂျာမနီအသင်းကိုတော့ကမ္ဘာမှာဒုတိယအကောင်ဆုံးအသင်းဖြစ်ကမ္ဘာဖလားဘောလုံးဖွဲ့ချုပ် FIFA ကသတ်မှတ်ထားပြီးစုထက်မြောက်အကောင်ဆုံးဖြစ်တဲ့ပေါ်တူဂီအမေရိကန်ဂါနာတို့နဲ့လည်းအုပ်စုတစ်ခုတည်းဖြစ်ပါတယ်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 1.1139 လိုင်းနိုမီတာ25 kHz 1.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒက်ပြည်နယ်မှာအထမပြုချက်မှုတွေနဲ့လုံခြုံရေးပြတ်ပြားနေတာတွေအတွက်ပြည်내အစိုးရတာဝန်ခံအရာရှိတွေကိုအိန္ဒိယနိုင်ငံကြီးခေါင်းဆောင်တွေကရှုံ့ချပြစ်တင်နေပါတယ်။ Uttar Pradesh ပြည်내မှာမေလာတုန်းကဆယ်ကျော်သက် Minkling ငယ်နှစ်ဦးအထမပြုချက်လာခံရပြီးအသက်ခံခဲ့ရမှုအပါအဝင်ဆုံးရတဲ့ရာဇဝတ်မှုအများအပြားဖြစ်ပွားနေတာနဲ့ပတ်သက်ပြီးစစ်သည်မင်းတွေကပြောကြားခဲ့တာပါ။ပျောက်ဆုံးနေတဲ့အသက်12နှစ်နဲ့14နှစ်အရွယ် Minkling နှစ်ဦးရဲ့ရုပ်လောင်းတွေကိုတစ်ပင်မှာဆွဲထားတာရွာသားတွေကပြန်ပြီးတွေ့ခဲ့ကြတာဖြစ်ပါတယ်။ဗုဒ္ဓဘူးနေကတော့ Uttar Pradesh ရဲစခန်းမှာခင်မုန်းကိုပြန်ပြီးလှုပ်ပေးဖို့အတွက်ငွေတောင်းတဲ့ရဲတွေကိုငွေမပေးဘူးလို့ညှင်းဆွခဲ့တဲ့အမျိုးသမီးတဦးကိုရဲရရှိ၄ဦးကရဲစခန်းထဲမှာပဲအုပ်စုလိုက်အထမပြုချက်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။လက်ရှိအာဏာရ BJP ပါတီခေါင်းဆောင်မော့တာအဘတ်နက်ဗီကဒီပြည်နယ်အစိုးရအရာရှိတွေဟာရာဇဝတ်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးဖို့အတွက်ပြက်ကွက်နေလို့ဖြစ်တာလို့ပြောပါတယ်။ Congress ပါတီခေါင်းဆောင် Rashid LV ကတော့ Uttar Pradesh ပြည်နယ်မှာအုပ်ချုပ်မှုကောင်းလာစေဖို့ခွဲပြီးစီစဉ်ပေးတယ်တယ်လို့ဆိုပါတယ်။အခုလိုအထမပြုချက်ခံရမှုတွေအတွက်နိုင်ငံရေးရတုံးတက်နေမှုတွေကိုရပ်ဆိုင်းဖို့နဲ့ဒီလိုတုံးတက်နေမဲ့အစားအမျိုးသမီးတို့လုံခြုံစိတ်ချရေးအတွက်အလုံးဝိုင်းပြီးဆောင်ရွက်ကြဖို့အတွက်ဝန်ကြီးချုပ်နရင်ဒရာမိုဒီကဗုဒ္ဓဘူးနေ့လွှတ်တော်မှာပထမဆုံးအကြိမ်ဖြစ်ပြောကြားတဲ့မင်ကွန်းမှာလွှတ်တော်အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။အမျိုးသမီးတွေကိုလေးစားဖို့နဲ့အကာအကွယ်ပေးဖို့ဟာအိန္ဒိယနိုင်ငံအတွက်အဓိကထားသင့်တဲ့လုပ်ရလို့လည်းဆိုပါတယ်။
ရှိတရုတ်ပင်လယ်ပြင်ပေါ်မှာတရုတ်တိုက်လေယာဉ်နှစ်စင်းကဂျပန်ထောက်လှမ်းရေးလေယာဉ်နှစ်စင်းနာကိုအနည်းငယ်ဖြစ်လောက်တဲ့အထိအနီးကပ်ပြန်တန်းခဲ့တာနဲ့ပတ်သက်လို့ဂျပန်နိုင်ငံဆိုင်ရာတရုတ်တံတမကြီးကိုဂျပန်ဆွေရကဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။သတင်းသုံးပတ်တောင်မရှိတော့တဲ့ကာလမှာဒုတိယအကြိမ်ကြုံခဲ့ရတဲ့ဖြစ်ဖြစ်နဲ့ပတ်သက်လို့ဂျပန်ဒုတိယနိုင်ငံဂျာယီဝန်ကြီးကအပြင်းထန်ရှုတ်တာချခဲ့တာပါ။
今日は外務省に参りまして主に昨日
ジャパンネットの人間の調達さもりを消しゃないも設定送やないジャパン人間ばっかてれれパンチャーにやを地方人間が礼ねた統遍もジャパン第二人間財運機アキタカサイキが票数がば2人間相撲がパン戦将票したれ運営パンでま地方帯理人にジャパン理人にပီတီယာလောက်နိဗာတိကပ်ပြီးပြန်တန်းခဲ့တဲ့အကြောင်းဂျပန်ကာဝေးဝန်ကြီးဌာနကတော့ပြောဆိုထားတာဖြစ်ပါတယ်ဂျပန်ဒုတိယနိုင်ငံဂျာယီဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့တရုတ်တံတမကြီးချန်ယောင်ဝါကတော့မတော်တဆမှုဖြစ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့တရုတ်နိုင်ငံကရရှိထားတဲ့အချက်လက်တွေဟာဂျပန်နိုင်ငံရဲ့ပြောကြားချက်နဲ့ကွဲလွဲနေတယ်လို့ပြောဆိုခဲ့ပါတယ်ရှေ့တရုတ်ပင်လယ်တွေကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ဒေသမှာနှစ်နိုင်ငံစလုံးကလေရင်တွေတင်းမောတွေမကြခဏဆိုလိုစီးရင်နေရာကြောင့်မတော်တဆထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ပွားမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါမေလ24ရက်နေ့တုန်းကလည်းဒီဒေသမှာပဲတရုတ်လေယာဉ်နှစ်စင်းကဂျပန်လေယာဉ်တွေအနီးအနားကိုကပ်ပြီးပြန်တန်းခဲ့တယ်ဆိုပြီးဂျပန်နိုင်ငံဘက်ကကန့်ကွက်ခဲ့ပါတယ်
တောင်တူပင်လေပင်နဲ့မှာတယောက်ကပိုင်ဆိုင်တယ်လို့ပြောထားတဲ့ဒေတာကိုပြန်ပြီးရုပ်သိမ်းပေးဖို့တောင်းဆိုရဲဖိလစ်ပိုင်တက်ကြွအလှူရှားသူတွေဟာမနီလာမြို့တော်တယောက်တိုင်းအောင်ပြင်ပမှာဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်။တောင်တူပင်လေပင်နဲ့ကမှာတယောက်တို့ကသူတို့ရဲ့ပိုင်နဲ့ဖြစ်တတ်မှတ်တဲ့9 test line ဆိုတာဟာဖိလစ်ပိုင်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်နေတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံကအနောက်ဖိလစ်ပိုင်ပင်နယ်လောက်ခေါ်တဲ့တောင်တူပင်လယ်ပြင်ကတဘာဝတင်ရန်စတာပေါ်ကျွယ်ပြီးမဟာဗျူဟာမြောက်နယ်မြေကိုနှစ်နိုင်ငံစလုံးကပိုင်ဆိုင်ကြောင်းပြောထားကြတာပ
ါ။နိုင်ငံတကာမှာကလေးငယ်တွေကိုအလုသမားဖြစ်နေခိုင်းစီတာကိုဆန့်ကျင်တဲ့အထိတ်မှတ်နေမှာပဲ။ကုလသမဂ္ဂကမြန်မာနိုင်ငံမှာအခုချိန်ထိအသက်9နှစ်ကနေ16နှစ်အတွင်းကလေးငယ်အရေးတွေ့ရဲ့သုံးပုံတစ်ပုံကျော်ဟာအလုလုနေကြဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။နှစ်ပေါင်း50ကျော်စစ်တပ်ရဲ့လွှမ်းမိုးတဲ့အုပ်ချုပ်ရေးကြောင့်ပျက်စီးခဲ့တဲ့နိုင်ငံစီးပွားရေးကိုပြန်လည်တည်ဆောက်ဖို့ကြိုးစားနေရတဲ့အချိန်မှာမြန်မာတနေငံလုံးကလေးလူသမားတွေလည်းခြေခြေပြင်းပြင်းရှိနေဆဲဖြစ်ပါတယ်။မဖြစ်မနေအလုလုရတဲ့ကလေးငယ်အရေးတွေကိုရှင်းချဖို့လှုပ်ဆောင်ချက်တွေမှာတိုးတက်မှုတချို့ရှိတယ်လို့လည်းအဲလူကချီးကျူးထားပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လင်းဦးတို့ကကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြင့်ချက်တွေကိုတလဲတင်ပြပေးပါမယ်။အရင်ဆုံးအနေနဲ့ဒီကလေးအလုသမားခိုင်းစေမှုစန့်ကျင်ရေးနေ့အခမ်းအနားတွေမြန်မာနိုင်ငံမှာပထမဆုံးချိန်ကျင်းပခဲ့တာကိုပြောပြချင်ပါတယ်။ဒီကနေ့ဇွန်လ12ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာကလေးအလုသမားခိုင်းစေမှုစန့်ကျင်ရေးနေ့မှာမြန်မာနိုင်ငံအတွင်းမှာလည်းအပီပီဆိုင်ရာအလုသမားအဖွဲ့ ILO ကဦးစီးပြီးတော့ပထမဆုံးအချိန်ဖြစ်တဲ့ရန်ကုန်မန္တလေးစတဲ့နေရာတွေမှာအထိမ့်မှန်အခမ်းအနားတွေကျင်းပခဲ့တယ်လို့နေပြည်တော်မှာလည်းဆွေးနွေးပွဲတွေလုပ်ခဲ့ပါတယ်။အလုသမားရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတော့သူတို့ရဲ့စစ်တမ်းအရရန်ကုန်မြို့တစ်ခုထဲမှာတင်ပဲကလေးအလုသမား9000ကနေ9000လောက်အထိရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအတွင်းကကလေးအလုသမားအသုံးပြုမှုအခြေအနေအကြောင်းကိုတော့မတ်အေးမှာကဆက်သွယ်မြင့်မြန်းတင်ပြထားပါတယ်ရှင်။
ILO ကနေ UCB ပထမအဆုံးအကြိမ်အဖြစ်ကလေးလုံသားစန့်ကျင်ရေးနေ့ကိုရန်ကုန်နဲ့မန္တလေးမြို့တွေမှာကျင်းပခဲ့တာပါ ILO အပီပီဆိုင်ရာကမ္ဘာလုံသမားအဖွဲ့ချုပ်ကြီးရဲ့ကလေးလုံသားစီမံကိန်းရဲ့အရာရှိစောစာကဘောကအခုလိုပြောပါတယ
်ဒီ ILO နေပြီးတော့ UCB ကျင်းပပြီးတော့အလုံသမားနေ့အလုံခိုင်ပကြီးဌာနနဲ့ပေါင်းပြီးတော့လေ Ministry of Labor Employment and Social Security နဲ့ပေါင်းပြီးတော့ကျွန်တော်နေပြီးတော့မဟာဝိုင်ကုမန္တရာဟောတယ်မှာဒီနေ့ကလေးသူငယ်ကမ္ဘာကလေးသူငယ်စာကြည့်တဲ့အနေနဲ့အခမ်းအနားလုပ်ပါတယ်ကျွန်တော်ဆက်ပြီးရလေးကတော့ကျွန်တော်တို့ Child Labor နဲ့ Social Protection ဆိုပြီးတော့ကျွန်တော်တို့ Seminar တစ်ခုလုပ်ပါတယ်ခဏရပါတော့ဒီမှာအလုပ်တဲ့နေရာမှာကတော့ဒီအလုပ်သမားရဲ့ဒုဝန်ကြီးအတက်ရောက်ပြီးတော့မိတ်ကုံပြောတယ်ပေါ့နော
်2014-2015ကမ္ဘာလူမှုကာကွယ်စောင့်ရှောက်ရေးအစီရင်ခံစာကို ILO ကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့ကလေးလူသမားစန့်ကျင်ရေးနေ့ဖြစ်ပေါ်လာကြောင်းနဲ့ကမ္ဘာအနှံ့မှာကလေးလူသား168တန်းရှိပြီး85တန်းဟာအနေရရှိတဲ့အလုပ်တွေမှာလုပ်ကင်နေရကြောင်း2009နှစ်လောက်ကစပြီးကလေးလူသမားအရေအတွက်3ပုံ2ပုံအထိကျဆင်းလာကြောင်း ILO ရဲ့သတင်းထုတ်ပြန်ချက်မှာပါရှိတာပါ2009နှစ်ကနေ2012ခုနှစ်အတွင်းမှာအနေရရှိတဲ့အလုပ်ကိုလုပ်နေကြရတဲ့ကလေးလူသား115တန်းကနေ85တန်းထိကျဆင်းလာတယ်ဆိုပြီး ILO ကပြောဆိုထားပါတယ်မြန်မာနိုင်ငံအနေနဲ့ကတော့ကလေးလူသားအရေးအတွက်ဘလောက်ရှိတယ်လဲဆိုတာမသိရသေးတဲ့အကြောင်းအခုမှစပြီးတော့စစ်တမ်းကောက်ယူသွားမယ်ဆိုပြီး ILO ရဲ့ကလေးလူသားအရာရှိကဆိုပါတယ်မြန်မာနိုင်ငံမှာကလေးလူသမားဘလောက်ရှိတယ်လဲဆိုတာသိနိုင်ဖို့အတွက်အလို့သမားဝန်ကြီးဌာနလက်အောက်မှာရှိတဲ့ဌာနဆိုင်ရာကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအလို့သမားရဲ့အငင်းပွားမှုဖြစ်ရှင်းပေးရေးခုံသမားရီကောင်စီကအလို့သမားကိုယ်စားလှယ်ဦးရဲနိုင်ဝင်းကတော့ကလေးလူသမားတွေဟာရန်ကုန်မြို့တမြို့ထဲမှာတင်တောင်းကနန်းနဲ့ရှိနေတယ်ဆိုပြီး2010ခုနှစ်ကစပြီးသူတို့ကောက်ခံခဲ့တဲ့စစ်တမ်းတွေရသိရတယ်လို့ဆိုပါတယ်
ကလေးလူသမားကကျွန်တော်တို့ခန့်မှန်းကြရဆိုရင်ရန်ကုန်မြို့မှာတင်9000ကနေ9000ဝန်းကျင်လောက်ရှိမယ်ပေါ့နော်ဒီကလေးလူသမားတွေဆိုရင်ကျွန်တော်တို့တွေ့တာအသက်10နှစ်ကနေ12နှစ်13နှစ်အရွယ်တွေကအဖွဲ့ရည်တိုင်းတွေမှာများတယ်တခြားဒီတက်ငယ်နဲ့အိမ်ပေါ်လို့ရတဲ့ကလေးတွေကြီးတယ်တခြားဒီဖက်ရုံအလုပ်တွေမှာလည်းလုပ်နေရတဲ့ကလေးလူသမားတွေရှိတယ်ဒါကပြောမှဆိုဗမာပြည်အနှံ့အပြားမှာကလေးလူသမားတက်တနာကြီးဖြစ်လာတယ်အဲ့တော့ဥပဒေရတော့ကြာတန်းလာတာဗမာပြည်မှာ13နှစ်အောက်ဆိုရင်မခိုင်းရဘူးအဲ့တော့3နှစ်ကနေပြီးတော့အထက်ဆိုလို့ရှိရင်တော့ဆရာဝန်ခွင့်ပြုချက်နဲ့တစ်နှစ်ကို4နှစ်ခိုင်းလို့ရှိရင်ခိုင်းဝင်ရှိတယ်ပေါ့နော်နောက်တစ်ခါအန်ရရှိရဲ့လုပ်ငန်းငွေတွေမခိုင်းရဘူးလို့တော့ပြောတာဒါပေမဲ့လို့အဲ့ဒါဒီပြီးခဲ့တဲ့ဟာဟိုဒီလာကစားကဖြစ်သွားတဲ့ကိစ္စမျိုးတွေပေါ့ဗျမန္တလေးမှာဟိုမှာခလေ35နှစ်လောက်ရှိတဲ့ခလေ main ကလေးတယောက်ကအလုံးဝင်ပြီး9ရက်မြောက်မှာညဘယ်ဘက်လက်ကြီးတစ်ချောင်းလုံးပြတ်တက်သွားတဲ့ဟာမျိုးဆိုရင်ဒီလိုအန်ရရှိရဲ့လုပ်ငန်းငွေတွေမှာလည်းကလေးတွေလုံးလုံးနေရတယ်ဆိုတော့တက်တည်ပြနေတာပဲလေအဲ့တော့ကလေးလူသမားစန့်ကျင်ရေးလုပ်တယ်ဆိုတာကတကယ်တော့ကလေးလူသမားဖြစ်လာတဲ့ဇင်းမြစ်ကိုကျွန်တော်တို့စနစ်တကျပေါ်ထုတ်ပြီးတော့ဒီရားနေပြီးတော့စီမံချက်တွေချသွားပြီးတော့မှပဲအောင်မြင်မယ်။ တော်တော်များများဒီလိုကလေးလူသမားတွေရောက်လာတဲ့ကိစ္စအလဲကတော့ကြီးလက်ဒေတာအပါဝင်ဆင်းရဲတဲ့မိသားစုတွေကအဲ့ဒါတာသမီးရဲ့တွေကိုမကြွေးနိုင်တဲ့အချိန်မှာအရွယ်မတိုင်မီဒီလိုလုပ်လို့ရတဲ့ဟာတွေဖြစ်လာတာလေဒီရေတက်ကတော့ဆင်းရဲတဲ့အဲ့ဒါပြည်တိုင်းပြည်မှာဖြစ်တဲ့လူအများစုဆင်းရဲမွေးတည်မှုများလာလေကလေးလူသမားများလာလေဖြစ်မှာပဲ
အလို့သမားရဲ့လှုပ်ဆောင်နေသူတွေကတော့မြန်မာနိုင်ငံမှာမြို့ကြီးဒေသမကနေရာအနှံ့အပြားမှာကလေးလူသားတွေဟာတနေ့ကို10နာရီလောက်အလို့ခိုင်းစေခံရကြောင်းနေနဲ့အလို့ရှင်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေခံနေရတာတွေပညာသင်ကြားခွင့်ဆုံးရှုံးနေရတဲ့ကလေးတွေအများအပြားဖြစ်နေတယ်လို့ဆိုပါရယ်ဒီအတွက်ကလေးလူသမားတွေတိုးများလာအောင်မယ်ဆိုရင်တိုင်းပြည်ရဲ့အနာဂတ်ဟာအန္တရာယ်ရှိနေတယ်ဆိုပြီးပြောဆိုနေကြပါတယ်ရှင
်ဒါကတော့ဒီမြန်မာနိုင်ငံမှာနိုင်ငံတကာကလေးလူသမားခိုင်းစေမှုစန့်ကျင်ရေးနေ့ပထမဆုံးအကြိမ်ကျင်းပခဲ့တာနဲ့အထူးဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့ကလေးလူသမားအသုံးပြုမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့မအေးမာကသတင်းပေးပို့သွားခဲ့တာပါအခုတခါကတော့ဒီမကြခင်နိုင်ပိုင်းအတွင်းမှာစတင်တော့မဲ့ကဘာဖလားဘောလုံးပွဲတွေနဲ့ပတ်သက်ပြီးတော့ဒီမြန်မာဘောလုံးဝါသနာရှင်တွေကြားမှာဘလို့ရင်ခုန်စိတ်လှုပ်ရှားနေကြတယ်ဆိုတော့ကိုကြည့်ရအောင်ပါ။လေးနှစ်တစ်ချိန်မှသာကျင်းပလေးရှိတဲ့ကဘာဖလားဘောလုံးပြိုင်ပွဲတွေဟာဆိုလို့ရှိရင်တော့ဒီမကြခင်နိုင်ပိုင်းတွေအတွင်းမှာပဲစတင်ကျင်းပတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံကဘောလုံးဝါသနာရှင်တွေလည်းဒီပွဲကိုစိတ်လှုပ်ရှားနေကြတာပါ။ဆိုတော့ဒီဘောလုံးအကစားကိုချစ်မြတ်နိုးကြတဲ့မြန်မာတွေအနေနဲ့ဒီကဘာဖလားမှာရှင်ပြိုင်မဲ့ဗဲနိုင်ငံအသင်းတွေကိုအတိတ်ကအားပေးဖို့ပြင်ဆင်နေကြတယ်ဆိုတာတွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ရန်ကုန်ခြေဆိုင် VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ပြပေးထားပါတယ်ရှင
်။2014ကဘာဖလားဘောလုံးပွဲတွေကိုဒီကနေ့ဘရာဇီးနိုင်ငံမှာစတင်တော့မှာနဲ့အတူနောက်ဆုံးပြင်ဆင်မှုတွေလုပ်နေချိန်မှာပဲမြန်မာနိုင်ငံကဘောလုံးအားကစားကိုဆွဲလန်းရတဲ့ဝါသနာရှင်တွေနဲ့လည်းဒီကနေ့ည12နာရီမှာစတင်မဲ့ကဘာဖလားဘောလုံးပြိုင်ပွဲကိုစိတ်ဆောနေပြီလို့ပြောဆိုကြပါတယ်။ဘရာဇီးမြို့ပေါင်း12မြို့မှာဘောလုံးပွဲတွေကျင်းပမဲ့ပွဲစဉ်တွေကိုမလွတ်တမ်းကြည့်ရှုဖို့အားခဲသူတွေကလည်းရန်ကုန်မန္တလေးနဲ့နယ်မြို့တွေမှာဒုနယ်တွေရှိနေတယ်လို့ဘောလုံးဝါသနာရှင်အသိုင်းအဝိုင်းကပြောဆိုပါတယ်။ဒီနေ့ကြာသပတေးနေ့မှာဖွင့်ပွဲအဖြစ်ဆာပေါ်လိုမြို့တော်မှာဘရာဇီးနဲ့ခရိုအေးရှားကံကြမဲ့အဖွင့်ပွဲစဉ်စတင်မှာဖြစ်ပါတယ်။လင်းနေမှာတစ်ချိန်သာကြည့်ရှုခွင့်ရတဲ့ဘောလုံးပွဲဖြစ်တဲ့အတွက်မြန်မာနိုင်ငံတဲမှာကမ္ဘာဖလားကြည့်ရှုခွင့်ရနိုင်တဲ့တခုတည်းသောနီးလမ်းဖြစ်တဲ့ Skyline Jerusalem ကိုဒီရက်ပိုင်းနေ့အတွင်းမှာပဲတက်ပြီးတော့ဘောလုံးပွဲကြည့်ဖို့ပြင်ဆင်နေတယ်လို့မီဒီယာသတင်းဆရာဦးရဲနိုင်မိုးကအခုလိုပြောပါတယ်။
အဲကျွန်တော်တို့ဆောက်ရတဲ့အကြာကြီးပေါ့ဗျာပုံမှန်လေးနှစ်တစ်ချိန်ကြည့်တယ်အမှန်တိုင်းပြောရရင်ကဘာဖလားမဟုတ်ပဲနဲ့ကျွန်내ဟိုကလပ်ပင်းတွေကိုမကြည့်တာကြာပြီဒါပေမဲ့လေးနှစ်တစ်ချိန်ကတော့ကြည့်ချင်တယ်အဲဒါကြောင့်မတက်ချင်တဲ့ Skynet တောင်တက်လိုက်တယ်ဗျာကျွန်တော်တောင်းရင်တောင်းရင်မှကြည့်မယ်ဆိုရင်တော့အားလုံးကကဘာဖလားနဲ့ပတ်သက်ပြီးတော့စိတ်လှုပ်ရှားနေကြတယ်ပုံမှန်ကလပ်ပင်းတွေကိုကြည့်တဲ့လူတွေတွေမကောက်ဘူးဗျာဥမာအမျိုးသမီးပြိသက်တွေကျွန်တော်တို့မိသားစုငယ်ချင်းတွေအားလုံးကလည်းရေကုန်စိတ်လှုပ်ရှားနေတယ်ကျွန်တော်ထင်တယ်ဒီမှာပြိသက်ကအများရန်ဘောလုံးနဲ့ပတ်သက်ပြီးစိတ်လှုပ်ရှားနေကြကြောင်းဒီနေ့ဘာပလာတော့ဟိုအားလုံးကဒီညတော့စောင့်ကြည့်နေတယ်လို့ပြောလိုက်ပါရအောင
်ကဘာပလာဆိုရင်မြန်မာပြည်သက်တွေအသက်ခံအောင်အားပေးလေးရှိတဲ့အင်္ဂလန်ပြီးတော့အင်ရှင်ဘရာဇီးအသင်းတွေကိုဒီနေ့မြန်မာပြည်သက်တွေဦးစားပေးအားပေးဖို့ရှိလိမ့်မယ်လို့လည်းဦးရနိုင်မှုကသုံးသပ်ပါတယ
်ကျွန်တော်ထင်တယ်ပြမြန်မာပြည်သက်ကတော့မြန်မာပြည်သက်ကတော့ပုံမှန်သူအားပေးနေလေးရှိတဲ့ဘရာဇီးကိုသူအားပေးမယ်နောက်ကအင်္ဂလန်ပင်းကိုအားပေးမယ်ဒါပေမဲ့လည်းသူတို့ဟိုအပန်းလို့ခါနာခွဲပေးမယ်အင်္ဂလန်ပင်းကိုအားပေးလိမ့်မယ်နောက်စပိန်နဲ့အီတလီကိုလည်းအပြင်းနေကြမယ်လို့ထင်တယ်ဒါပေမဲ့ဒီနေ့အားကောင်းတဲ့ဂျာမနီကိုလည်းပြိတ္တရှိနေနိုင်ပါလေဗ
ျ Skynet တက်စင်ထားမှသာ2014ကမ္ဘာဖလားကိုနေငါးနဲ့ကြီးရှုခွင့်ရရှိမှာဖြစ်ပါတယ်ဒါပေမဲ့ Skynet ဟာမြန်မာနိုင်ငံမှာနေထိုင်တဲ့တာမန်လူလက်တန်းစားအလုံးတော်တက်နိုင်တဲ့ကုန်ကြစည်မျိုးမဟုတ်တဲ့အတွက်လက်ဖက်ဆိုင်တဲ့ဘီယာဇန်တွေမှသာကမ္ဘာဖလားကြီးကိုပြင်ဆင်နေတဲ့သူတွေလည်းရှိနေပါတယ်အဲ့ဒီထဲမှာမြို့ပြအင်ဂျင်နီယာ2ဖြစ်တဲ့ဥတော်စင်ထွန်းလည်းပါဝင်ပါတယ်သူကတော့2014ကမ္ဘာဖလားကြီးရှုဖို့ဘယ်လိုပြင်ဆင်နေလဲဆိုတာကိုအခုလိုပြောပြပါတယ်
ကျွန်တော် Skynet မတက်နိုင်ပါဘူးဗျာအဲ့ဒါကြောင့်ဟိုအိမ်မှာတော့ပြောပြသေးတယ် Skynet ကဈေးကြီးတဲ့အကြောင်းလေပေါ့နော်နောက်တခြားနိုင်ငံတွေမှာဟာလို့မအပွဲအကုန်လုံးမဟုတ်ရင်တော့မှအာဒီနိုင်ငံပိုင်းရုပ်မြင်ပန်ကြားတွေအာကနေပြီးတော့အလကားပြပြင်တယ်လေ Skynet ကိုတက်ပြီးတော့ကြီးနိုင်မှုဆိုတာကကျွန်တော်တန်း60သာပါတော့လူကြီးဘယ်လိုလောက်ကတက်နိုင်မှာတော့ဟုတ်လားအိမ်တော်သူရေညာလည်းတော့နည်းနည်းလောက်ပဲတက်နိုင်မှာအဲ့တော့လဘေးဆိုင်တွေမှာပဲသွားဆုံကြတာပေါ့ဗျာ
ဖွင့်ပွဲမှာတော့စီစဉ်ထားတဲ့အတိုင်းနာမည်ကြီးဆိုတော့ Jennifer Lopez နဲ့ Pitbull တို့ကဒီနေ့ကမ္ဘာဖလားသချင်းဖြစ်တဲ့ We Are One Ole Ola ဆိုတဲ့သချင်းကိုတီးဆိုဖျော်ဖြေကြမှာဖြစ်ပါတယ်လက်ရှိချိန်မှာတော့ကမ္ဘာဖလားဘောလုံးပြိုင်ပွဲဝင်အသင်းတွေရဲ့ဘောလုံးငယ်အင်ဂျီတွေဟာလည်းမြန်မာနိုင်ငံအတွင်းမှာထိတ်တဲအယောင်ဝင်ဖြစ်နေပါတယ်အယောင်အဆုံးအင်ဂျီကတော့ဂျာမနီအင်ဂျီဖြစ်တယ်လို့လည်းအကစားပစ္စည်းဆိုင်တစ်ခုဖြစ်တဲ့အကစားပရိသတ်ရဲ့အယောင်ဆိုင် MD ဖြစ်တဲ့ကိုမျိုးပိုင်စင်ကာ VOA ကိုပြောပါတယ
်အထူးခြားတဲ့အသင်းအနေနဲ့တော့ဒီနှစ်မှာတော့ဂျာမနီပေါ့နော်ဂျာမနီကတော့အသင်းကြီးလဲအဆရဲဖြစ်တယ်နောက်ပြီးတော့သူ့ရဲ့ဒီဇိုင်းကလည်းထူးထူးခြားခြားဟိုကောင်းမွန်တယ်ပေါ့နော်ဒီဇိုင်းကောင်းတဲ့အတွက်ကြောင့်မလို့ဒီနှစ်မှာတော့ဟိုရောင်းအားကောင်းဆုံးအသင်းသို့ပြောရင်ဂျာမနီအင်ကြီးကိုကျွန်တော်တို့ကပြောလို့ရတယ်အဲဒီနောက်မှာတော့ဂျာမနီပြီးရင်တော့ဟိုဘရာဇီးပေါ့နော် အင်္ဂလန်ကတော့ဒီနှစ်မှာနည်းနည်းလေးသူ့ရဲ့ဟိုဝယ်လူအားကျသွားတယ်။ဒါ့ပေမဲ့လည်းကျွန်တော်တို့ကဟိုအင်္ဂလန်ဆိုတဲ့အတိုင်းပဲလူစိတ်ဝင်စားမှုရှိတဲ့အသင်းပီပီပေါ့လေ။အခြားအသင်းတွေနဲ့ရှင်ရင်တော့လေသူကလည်းဒီဂျာမနီတို့ဘရာဇီးတို့ပြီးရင်ရောင်းရတယ
်။ကပ္ပလာဘောလုံးပြိုင်ပွဲမတိုင်ခင်ကအစိုးရစန့်ကျင်ဆန္ဒပြမှုတွေဘရာဇီးမှာရှိခဲ့ပေမဲ့ဘောလုံးပွဲကာလအတွင်းမှာကွင်းပြင်မှာမဟုတ်ဘူးလို့လည်းအစိုးရကပြောဆိုထားပါတယ်။လူကြွေးကိုလည်းအထူးတင်းကျပ်ထားတာကိုတွေ့ရပါတယ်။ဘောလုံးပြိုင်ပွဲဝင်ကြမဲ့နိုင်ငံကအသင်းတွေဟာလည်းဘရာဇီးမှာရောက်ရှိနေပြီးတော့ပြင်ဆင်လေ့ကျင့်နေကြပါတယ်။ပွဲစဉ်တွေလက်ခံကျင်းပမဲ့မြို့ကြီးဆန်းမြို့မှာအားကစားရုံနဲ့တိစောက်ပြီးတော့သွားလာရေးစီမံကိန်းဆောက်လုပ်မှုတွေအစိုးရကဒေါ်လာ17ဘီလီယံကျော်အကုန်ကျခံမဲ့ကိစ္စနဲ့ပတ်သက်ပြီးတော့မကြသေးခင်ကာလတွေအတွင်းကဆန္ဒပြပွဲတွေတောက်လျှောက်ဖြစ်ပေါ်ခဲ့တာပါ။အခုလိုငွေတွေအများပြားသုံးဆွဲလိုက်တဲ့အတွက်ကျမကြီးပညာရေးကိစ္စတွေအတွက်ငွေကြေးသုံးဆွဲနိုင်ခြင်းမရှိတော့သလိုအစိုးရအရာရှိတွေကြားအချင်းပြတ်ချဆမှုတွေဖြစ်လာစေတယ်လို့လည်းကောင်းကင်သူတွေကဘရာဇီးမှာကမ္ဘာဖလားမတိုင်ခင်တုန်းကဝေဖန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာဖလားဘောလုံးပွဲအကျိုးရင်ခုန်လှုပ်ရှားမှုတွေနဲ့ပတ်သက်လို့ကိုအောင်ရင်းမောင်မောင်စူးစီးတင်ပြခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းတွေကိုလည်းတစ်လက်တစ်ပြပေးကြပါမယ်။ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီပါဝင်စီစဉ်တဲ့လန်ဒန်မြို့မှာကျင်းပတဲ့ညီလာခံမှာစစ်ပွဲတွေအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစုံစမ်းစစ်ဆေးရေးနိုင်ငံတကာဘရိညင်သစ်တရက်ကိုစတင်ကျင်းပလိုက်ပါတယ်။အန်ဂျလီနာဂျိုလီဟာဆိုရင်ကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကိုယ်စားလှယ်တဦးလည်းဖြစ်ပါတယ်။လန်ဒန်မှာကျင်းပခဲ့တဲ့ညီလာခံရဲ့ရည်မှန်းချက်ကတော့ပြိပခအတွင်အာရမပြုကျင့်မှုတွေနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုကင်တွယ်နိုင်ဖို့ဖြစ်ပါတယ်။ဖျူဒင်းတာဟင်နရီရစ်ချ်ဝဲလ်သတင်းပေးပို့ထားတာကိုတော့မတ်တကီထိုက်ကပြောပြပေးပါမယ်ရှင်
။လက်ချ်လာဒီမွန်ကတော့ယူဂိုစလာဗီးယားမှာအကြမ်းဖက်မှုတွေဖြစ်ပွားနေစဉ်1992ခုနှစ်ရဲ့ခရစ်စမတ်နေ့ဆာရာဂျေဗိုမြို့မှာမွေးဖွားခဲ့သူပါ။အဲ့ဒီအချိန်တုန်းကသူမရဲ့မိခင်ဖြစ်သူကမွေးလာတဲ့သူ့ကိုကြည်ကျင်စိတ်တောင်မရှိခဲ့ပါဘူးတဲ့။ဘာကြောင့်များပါလဲဆိုတာကိုတော့ Lechla ကအခုလိုရှင်းပြပါတယ
် My mother who was Bosnian Muslim was raped repeatedly in the concentration camps at the time and she
ကျမအမေက Bosnian Muslim တယောက်ဖြစ်ခဲ့ပြီးထိန်းသိမ်းရေးစခန်းမှာချိန်ဖန်များစွာအလိုမတူဘဲအာဓမပြုကျင့်ခံခဲ့ရပြီးတော့ကိုဝင်ရှိလာခဲ့တာပါနောက်ဆုံးမှာတော့ Sarajevo က Bosnia ဘဟုဆေးရုံမှာကျမကိုမွေးဖွားခဲ့တာပါရှင်
လက်ရှလာကိုတော့သူမအချောင်းရုပ်ရှင်ရိုက်ကူးခဲ့တဲ့ဇနီးခင်ပွန်စုံတွဲတို့ကမွေးစားခဲ့တာကြောင့်လန်ဒန်မှာကြီးပြင်းလာခဲ့သူပါ။ဘော့စနီးယားမှာတနတ်တန်တွေကတော့စိတ်ငြိမ်သွားခဲ့ပါပြီ။ဒါပေမဲ့လို့လဲနှာကျင်ခံစားရမှုတွေကတော့ရှင်သန်နေဆဲပါ။
Out of so many rapes that went on in Bosnia, I think we're the only I think
Bosnia မှာအလိုမတူပဲအဓမ္မပြုကျင့်ခံရမှုတွေတဲကအမှု12ခုပဲတရားရုံးတင်နိုင်ခဲ့တယ်လို့ကျွန်မထင်ပါတယ်။ဒီလိုတရားမျှတမှုမရှိတဲ့အခြေအနေတွေကကျမကိုမွေးဖွားပေးခဲ့တဲ့မိခင်ရဲ့ခံစားခဲ့ရတာတွေကိုကူညီဖြည့်ရှင်းပေးနိုင်ခဲ့တာမျိုးမရှိခဲ့ပါဘူး
။အခုတော့လက်စလာကစစ်ပွဲဒဏ်ခံကလေးငယ်များပရဟိတအဖွဲ့မှအလုပ်လုပ်နေပါပြီ။လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဆုံးသက်ရေးဆွေးနွေးကြတဲ့လန်ဒန်က၄ရက်ကြာညီလာခံမှာဒီအဖွဲ့နဲ့ပါဝင်ဆွေးနွေးခဲ့ပါတယ်။ဒီညီလာခံကိုတော့ဗြိတိန်နိုင်ငံသား၏ဝန်ကြီးဝီလျံဟစ်နဲ့ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီတို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မှာတော့စစ်ပွဲတွေအတွင်းအထမပြုချင်းမှုတွေအတွေ့ပြစ်ဒဏ်ကင်းလွတ်ခံရတဲ့အခြေအနေတွေကိုအဆုံးသတ်ရေးရည်ရွယ်တဲ့ပရိပခအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေကိုမှတ်တမ်းတင်ခြင်းနဲ့စုံစမ်းစစ်ဆေးခြင်းဆိုင်ရာနိုင်ငံတကာဗြိဉ်ကိုစတင်ကြီးညာလိုက်ပါတယ် UNHCR ရဲ့အထူးကိုယ်စားလှယ်မင်းသမီးအန်ဂျလီနာဂျယ်လီကတော့အခုလိုဆိုပါတယ
် I have met survivors of war zone rape around the world
ကဘာတလောကစစ်ပွဲတွေအတွင်းမှာအာဓမပြုကျင့်ခံခဲ့ရသူတွေနဲ့ကျွန်မတွေ့ဆုံခဲ့မှုပါတယ်သူတို့အများစုတညစ်တညွတ်ထဲပြောကြတာကတော့တရားမျှတမှုပါပဲလူအဖွဲ့အစည်းကဖယ်ခြင်းမခံရဘဲလက်ခံနိုင်ဖို့စီးပွားရေးကျန်းမာရေးဆိုင်ရာကာလရှည်ကြာထောက်ပံ့မှုတွေပေးဖို့ဒါတွေထက်ကိုသူတို့ကိုအကြမ်းဖက်ခဲ့ကြတဲ့သူတွေကိုတရားဥပဒေကြောင်းအရတရားစီရင်နိုင်တာကိုတွေ့ရဖို့ပဲဖြစ်ပါတယ
်အာဖရိကနိုင်ငံအများအပြားမှာတော့စစ်အတွင်းအာဓမပြုကျင့်မှုတွေအပေါ်ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကတိတ်ကိုမြင်မာလွတ်နေပြီးဒီမိုကရက်တစ်ကွန်ဂိုနိုင်ငံလိုနိုင်ငံတွေမှာတော့အထမပြုကျင့်တာကိုစစ်ပွဲတွေအတွင်းမှာလက်နက်သဖွဲ့အသုံးပြုနေတယ်လို့လည်းလှုံ့ဆော်စည်းရုံးသူတွေကပြောကြပါတယ်အထမပြုကျင့်ခံရသူတွေကိုစေဝါနဲ့စိတ်ပိုင်းဆိုင်ရာကူညီထောက်ပံ့မှုတွေလှုံ့ဆော်ပေးနေတဲ့နိုင်ငံတကာအမျိုးသမီးများယဉ်ကျေးမှုဖလှယ်ရေးပရဟိတအဖွဲ့ ISIS ရဲ့ယူဂါရာနိုင်ငံညွှန်ကြားရေးမှူးအဖြစ်တာဝန်ယူထားသူကတော့Helen Kazinwa ဖြစ်ပါတယ
် Most times when women are raped their families and especially their husbands
ဖြစ်စဉ်အများစုကတော့အမျိုးသမီးတွေအထမပြုကျင်တာခံရရင်သူတို့မိသားစုတွေအထူးသဖြင့်သူတို့ရဲ့ခင်မွန်းဖြစ်သူတွေကသူတို့ကိုလက်မခံတော့တာပါ ။ဒါကြောင့်အမျိုးသမီးတွေဟာစိတ်တက်ကြတာတွေတခါလေဆိုရင်စိတ်နဲ့ကိုယ်နဲ့မကပ်ဖြစ်ကြပြီးကိုယ့်ကိုယ်ကိုတတ်သိခြင်းနဲ့အတွေးတွေတောင်ဝင်လာတတ်ပါတယ်။တခါတလေဆိုရင်ဒီလိုအကျန်းဖက်မှုကျူးလွန်ခဲ့တဲ့လက်တဲ့ခံဘလို့မှပြစ်ဒဏ်မခံရတာမျိုးလည်းရှိပါတယ
်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာအသိုင်းအဝိုင်းကချီးကျူးဂုဏ်ပြုနေကြတာပါ။ဒါပေမဲ့တကယ့်အခြေအနေမှာကတော့အမျိုးသမီးတွေရဲ့အခြေအနေကဘာမှမပြောင်းလဲပါဘူးလို့တက်ကြွလှုပ်ရှားသူတို့ကပြောပါတယ်။အထူးသဖြင့်ပြည်ပခန့်တွေရှိနေစေဖြစ်တဲ့တိုင်းရင်းသားလူနည်းစုဒေသတွေမှာဖြစ်ပါတယ်တဲ့။ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားမှုအဖွဲ့ဘာမှကမ်ပိန်း UK ရဲ့လှုံ့ဆော်စည်းဝေးမှုဇိုယာဖန်းကလည်းအခုလိုပြောပါတယ်။
In Burma campaign UK the reports of rape and sexual violence
တမနာဦးသိန်းစိန်ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်စတင်ကြတဲ့ကဆိုရင်အထမပြုချင်းမှုတွေနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအစင်ခံစားတွေ Burma campaign UK အနေနဲ့လက်ခံရရှိမှုတွေတိုးလာခဲ့ပါတယ်တဲ့အမျိုးသမီးတွေအပေါ်ကျူးလွန်ခံရတဲ့အထမပြုချင်းမှုအများအပြားဟာဆိုရင်လဲအုပ်စုလိုက်အထမပြုချင်းမှုတွေဖြစ်ပါတယ်လို့ဇော်ရဖန်းကပြောခဲ့တာပါအခုနိုင်ငံတကာပြည်ညင်ကပြိပခတွေအတွင်းလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေမှာပြည်ထောင်ကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုအလဲထိုးပြစ်နိုင်မယ်လို့လန်ဒန်ညီလာခံကိုစီစဉ်သူတွေကမျှော်လင့်နေကြပါတယ်။နိုင်ငံပေါင်းများစွာကဝန်ကြီးတွေဟာဆိုရင်လဲလာမယ့်ရက်တွေအတွင်းဒီအဆိုပြုချက်ကိုဆွေးနွေးကြမှာလဲဖြစ်ပါတယ်ရှင်။
မတင်ကြီးထိုင်းစုစည်းတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတာလီဗန်စစ်သွေးကြွတွေနဲ့အမေရိကန်စစ်သားတဦးလဲလှယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်လွှတ်တော်မှဘာတွေဆွေးနွေးခဲ့ကြတယ်လဲကြည့်အောင်ပါ။အမေရိကန်စစ်သားတဦးကိုတာလီဗန်စစ်သွေးကြွ၅ဦးနဲ့လဲလှယ်ခဲ့ရတဲ့ကိစ္စကိုလွှတ်တော်ထဲမှာကြားနာစစ်ဆေးခဲ့ပါတယ်။ဒီလဲလှယ်မှုကိုအခက်ခဲများစွာနဲ့မပြည့်စုံတဲ့အချက်လက်တွေကြားကနေပြီးတော့အကောင်းဆုံးဖြစ်အောင်ဆောင်ရွက်ခဲ့ရတာလို့ကာကွယ်ရေးဝန်ကြီးချက်ခေကကာကွယ်ပြောဆိုသွားခဲ့ပါတယ်။ဗိုလ်ထုနေကလုပ်ခဲ့တဲ့အောက်လွတ်တော်ရဲ့လက်နက်ကင်တပ်ဖွဲ့များကော်မတီပထမဦးဆုံးအချိန်ကြားနာစစ်ဆေးပွဲမှာကာကွယ်ရေးဝန်ကြီးဟေဂယ်ရဲ့ထွက်ဆိုခဲ့ပုံအကြောင်းကိုတော့ VOA သတင်းတောက်မိုက်ကယ်ဘိုးမန်ကသတင်းပေးပို့ထားပါတယ်။ဦးတန်းလွင်ထွန်းကဆက်ပြီးပြောပြပါမယ်ရှင
်။တာလီဘန်တွေလက်မှာ၅နှစ်ကြာအဖမ်းခံခဲ့ရပြီးပြန်လွတ်လာခဲ့ပေမဲ့တပ်ချက်ကြီးဘာဒေါဟာဂျာမနီမှာစေဝါကုသမှုခံနေရဆဲဖြစ်ပါတယ်။သူပြန်လွတ်လာရေးအပေးအယူလုပ်ခဲ့ရတာနဲ့ပတ်သက်လို့လည်းသမ္မတအိုဘားမားအဆိုရအပေါ်လွှတ်တော်ကအကြီးအကျယ်ဖိအားပေးစစ်ဆေးနေပါတယ်။အဆိုရအနေနဲ့ဒီပြန်လွတ်လာရေးအပေးအယူကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကိုဒီထဲပို့ပြီးအသိပေးနိုင်ခဲ့ရင်ကောင်းပါလိမ့်မယ်လို့ကာကွယ်ရေးဝန်ကြီးချက်ခေဂါကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်။ဒါမှမဟုတ်အဖမ်းစည်းကံအမေရိကန်စစ်သားတယောက်ပြန်လွတ်ရေးနိုင်ငံတော်မှာတာဝန်ရှိတဲ့အကြောင်းကိုတော့သူကအခိုင်အမာကာကွယ်ပြောဆိုခဲ့ပါတယ်
။ The options available to us
ပတ္တိဘာရောပြန်လွတ်လာရေးအတွက်ကျွန်တော်တို့မှလုဆရာအခွင့်အလမ်းများများဆဆမရှိခဲ့ပါဘူးအထူးသဖြင့်အခုလိုကျွန်တော်တို့ဆက်သွင်းနှစ်ကြာတိုက်ခိုက်နေခဲ့ရတဲ့ရှုပ်ထွေးခက်ခဲတဲ့စစ်ပွဲပုံစံမျိုးမှာအခွင့်အလမ်းကောင်းဆိုတာမရှိတော့ရှားပါခဲ့ပါတယ
် Republican လွှတ်တော်အမတ်တွေကတော့တက်ကြကြီးဘာရောနဲ့ဒါလီဘန်တွေလဲလှယ်ခဲ့ခြင်းအပေါ်အင်ဂျီရောရဲ့ချိုးချောင်းပြချက်ဟာမခိုင်လုံဘူးလို့ဆိုပါတယ
်တ
က်တော်နဲ့မှာဒီတစ်ပတ်ဆောင်းကတင်ပြခဲ့တဲ့အင်ဂျီရောရဲ့ရှင်းလင်းချက်ဟာလမ်းလွှဲနေတဲ့အပြင်တချို့နေရာတွေမှာပြောင်းချက်ချက်အမှားယွင်းတွေလည်းပါနေပါတယ်အခုလောက်ခဲ့တဲ့လဲလဲမှုဟာအကျန်းဖက်သမားတွေနဲ့ညှိနှိုင်းနေဆိုတော့အန္တရာယ်များလာတဲ့အစဉ်လာတစ်ခုဖြစ်သွားစေပါတယ်
။ဒါပေမဲ့အခုလိုအစဉ်လာဖြစ်သွားစေခဲ့တယ်ဆိုတဲ့အချက်ကိုတော့အောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီဝင်ဒီမိုကရက်တစ်လွှတ်တော်အမတ်အဒမ်စမစ်ကသဘောမတူပါဘူ
း။ Any sensible person who looks at the situation in Afghanistan
Afghanistan မှာဖြစ်နေတဲ့အခြေအနေကိုကြည့်ရင်တစ်ချိန်ချိန်မှာတာလီဘန်တွေကတချို့နဲ့မညှိနှိုင်းပဲဘလို့မှညှိနှိုင်းတဲ့အပြေမထွက်နိုင်ဘူးဆိုတာစင်စားတဲ့သူတိုင်းနားလည်ပါလိမ့်မယ်။ဘယ်သူတွေနဲ့ညှိရမယ်ဆိုတာတော့မသိသေးပါဘူး။ဒါကြောင့်အခုအပေးယူကိစ္စကိုအကြမ်းဖက်သမားတွေနဲ့ညှိနှိုင်းနေဆိုပြီးတင်းကျုံယူဆလိုက်ရင်တော့ဒါဟာအခြေအနေကိုမှားရင်သုံးသပ်မှုပဲဖြစ်ပါတယ
်။အခုအပေးယူလုပ်ခဲ့တဲ့ကိစ္စဟာတက်ကြကြီးဘာတော့ကိုပြန်ရဖို့နောက်ဆုံးအခွင့်အရေးဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးချက်ခေကပြောပါတယ်။သူအဖမ်းဆီးခံရတဲ့အကြောင်းနဲ့အဖမ်းဆီးခံကာလများအကြောင်းကိုတော့စေဝါကူတာမှုတွေအပြီးမှပို့ပြီးပြည့်ပြည့်စုံစုံဖြေကြားနိုင်ပါလိမ့်မယ်လို့လည်းဝန်ကြီးဟေကာကထပ်တလဲလဲပြောကြားခဲ့ပါတယ်ခင်ဗျာ
။ဒီအမေရိကန်စစ်သားတဦးကိုတာလီဘန်စစ်သွေးကြွ၅ဦးနဲ့လဲလှယ်ခဲ့တဲ့ကိစ္စကိုအမေရိကန်လွှတ်တော်မှကြားနာစစ်ဆေးခဲ့တာနဲ့ပတ်သက်ပြီးတော့ဦးတန်းလွင်ထွန်းတင်ပြသွားတာပါ။ဒီကနေ့ညအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့ပုံမှန်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။ဇွန်လ၁၂ရက်ကြာတာရင်းညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ရဲ့2014ခုနှစ်ဇွန်လ12ရက်ကြာတာရင်းညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kilohertz 1113ည၊လိုင်းဒိုမီတာ25 kilohertz 11965နဲ့လိုင်းဒိုမီတာ32 kilohertz 9395တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ကလေးငယ်တွေမှာဖြစ်တဲ့ဝဲယောဂအကြောင်းကိုဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနားဆင်ကြရမှာဖြစ်တယ်လို့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုလည်းနားဆင်ရပါမယ်။တိုင်းရင်းသတင်းလောအစီအစဉ်မှာဆိုရင်တော့
ဒုက္ခတွေဒီကိုကျွန်တော်ကအင်းချက်ပြန်ခိုင်းလို့မရပါဘူးသူတို့ဆန္ဒနဲ့သူတို့ပြန်မှဖြစ်မှာပါအဲ့ဒါသူတို့ကိုယ်တိုင်ကအဆုံး
ကချင်စစ်ပေးဒုက္ခတွေနဲ့ပတ်သက်တဲ့သတင်းအပါအဝင်ဒီတိုင်းရင်းသားဒေသတွေကအခြေအနေအဖြစ်အပျက်တွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနောက်ပိုင်းမှာစောင့်မျှော်နားဆင်နိုင်ပါတယ်အခုရင်ဆုံးကတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံကကလီးငယ်တွေအများဆုံးဖြစ်တဲ့ရေပြားယောဂါတွေထဲမှာကူးဆက်လွယ်တဲ့ဝဲယောဂါလည်းပါဝင်တယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြပြောနေကြပါတယ်မြန်မြန်မကုသနိုင်ဘူးဆိုရင်ပြင်းထန်တဲ့နောက်ဆက်တွဲတွေဖြစ်သွားနိုင်တဲ့ဒီယောဂါဘာကြောင့်ဖြစ်ရပြီးတော့ဘယ်လိုကာကွယ်နိုင်မလဲဘယ်လိုကုသမှုတွေခံယူနိုင်မလဲဆိုတာတွေကိုစီသက်တို့တက်ကလေးချမ်းမာပညာဌာနအငိမ့်စားဌာနမှပေါမော့ကဒေါက်တာစောဝင်းကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတင်ဆက်ထားပါရရှင
်โอเคပေါမော့ကဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကလေးငယ်တွေမှာဒီအရေးပါယောဂါတွေဖြစ်တဲ့အထက်မှာဒီအဖြစ်အများဆုံးတစ်ခုဖြစ်တဲ့ဒီအနမီးအနဆက်အကြောင်းကိုကျွန်တော်တို့ပြောခဲ့ကြပြီပေါ့ဆရာเนาะဒါကတော့ဘက်တီးရီးယားအကြောင်းဖြစ်တာနောက်ထပ်အဖြစ်အများဆုံးဆိုရင်ဆရာဘယ်ယောဂါကိုဆရာဆက်ပြီးတော့ပြောခြင်းလဲ
နောက်ထပ်ခင်ဗျားကတော့ဒီကပ်ပါဘိုးပေါ့เนาะဒီဆက်ကော့ဘီစကေးဘီရှာလို့ခေါ်တဲ့ကပ်ပါဘိုးကြောင့်ဖြစ်တဲ့ဝဲယောဂါလည်းတော်တော်များများဖြစ်ကြပါတယ်ခင်ဗျာအဲ့ဒါတော့လူယောကလေးပါတွေ့ရနိုင်တော့မနော
်ဟုတ်ကဲ့ဆရာရေဒီဝဲယောဂါကဘာကြောင့်အဓိကဖြစ်ရလဲဆရာ
ဝဲယောဂါကြောင့်လည်းဒီယောဂပုံမွားပါပဲဒါတော့ဗတ္တိယပုလို့တည်တည်မဟုတ်ပါနော်ဒါကဒီဝဲပုဝဲပုမကြီးရှိတယ်အဲဒီရှားကတမလုံးမကြီးတော့မြင်လို့ရတော့ပါနော်အဲ့တော့ဒါကဒီကမှပေါက်ကြီးပေါက်ကြီးဥချတယ်အဲ့ခါကျတော့ဒီဒီပုလေးတွေဖြစ်လာတယ်အဲ့ဒီမှာရားလုံးကကြီးကကောက်တယ်ဆုံးလို့ရင်းနေမလားတပ်တော့တဏှာမှာထပ်ခုတ်တဲ့ကနောက်တဏှာမှာပြန်ဖြစ်ကြအောင်အဲဝဲရတော့တော်တော်များများကတိပိတာဖြစ်ပါမလားခဏခဏဝဲပေါက်လို့ရှိနေတဲ့တဏှာကူသွားတယ်ဒီရင်ကြောက်ကတယောက်ကူရင်းစသဖြင့်တော်လေးဒုက္ခပြပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီခါကျတော့တယောက်ကနေတယောက်ကူလို့မကူးဆက်အောင်လို့ကာကွယ်နိုင်တဲ့အနေထားအောင်ဘယ်လိုရှိလဲဆရာကြီ
းအဲကာကွယ်ရတော့ဘာလဲဆိုဒီကိုလေးတန့်ရှင်းရေးပါတော့ဒါရောဒီဆိုင်ကိုတို့ရဲနောက်ပြကြတော့ဖြစ်တဲ့လို့ချင်းမိသားစုမှာတယောက်ဖြစ်တာနဲ့ဒီတယောက်ကိုကူးမှတိုးဆိုလို့ချင်းဂျန်နယ်လေးပြန်ဆက်သွားနိုင်တယ်ဒါဒီပြိုင်နဲ့ကူးရတာပေါ့နော်တချို့တကယ်ဂျိန်လုံးပြည်နဲ့ဒီပြိုင်နဲ့ကူးရတယ်ပြီးတော့ဝယ်စားရပါလိမ့်ဒီအရခင်းကိုပြုတ်ပြီးရှော်ရတယ်နော်ဒီလိုမျိုးလုပ်ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဒီကာကွယ်ရေးအနေနဲ့ယောဂါစမဖြစ်အောင်ပေါ့ဆရာနော်ဟိုကူးဆက်တာတက်ဆက်လို့ချင်းအဲ့ဒီအနေထားကတော့ဘယ်လိုကာကွယ်နိုင်နေထားရှိလဲဆရာ
အဓိကကနကျွန်တော်ပြောလို့ပါတယ်ကိုကြီးတန့်ရှင်းရေးကြီးတယ်ဘာလို့ဝယ်နေဝယ်ရောကရှိလို့တင်းတွေ့ပြီလို့ရှိရင်အဲဒီချလက်ကိုဆက်တဲ့နဲ့ဒီချစေချုံးမေမဒီလိုမျိုးလုပ်ရပါတယ်သူလည်းဝယ်စားတဲ့စမှုပြပေါ့နော်အဲကျွန်တော်နိုင်ငံမှာလည်းယူနိုက်တက်ဂျပန်ချစ်တူအောင်ဆိုရင်ဝယ်ချတာဒီအိုင်းဖြစ်တယ်ဘာလို့ဒါမျိုးချောက်ချမှာပါအဲတော့တောက်ကမှုနေတယ်လို့ကိုကြီးတန့်ရှင်းနဲ့ဝယ်ဖြစ်တယ်လို့နေမကြည့်ပြီပေါ့နော်အဲ့ဒါလေး
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီဝဲယောဂါဖြစ်တာနဲ့ပတ်သက်ပြီးတော့ချိုသိနိုင်မှုတွေလက္ခဏာဆိုလို့ရှိရင်ရောဆရာကဒီဘက်တီးရီးယားနဲ့ခွဲနိုင်တဲ့အနေအထားမျိုးပေါ့နော
်ဟုတ်ကဲ့အဓိကလက္ခဏာတော့ဘာလဲဆိုတော့ဝဲကတက်ဖွားချေဖွားတော့နော်ဒီလက်စစ်တို့ဂျိုင်းနာတို့အောင်ကန်တို့နော်အဲ့ဒီအမျိုးသမီးရှင်သားအောက်တို့နော်ဒီနေရာလေးမှာစပြီးဖြစ်ပါအဲ့ဒီဟာလက်ကြားတယ်ပေါ့လက်ချောင်းနေကြားတယ်ပေါ့ လူကနော်ဝဲကြီးကကူပြားရောက်ဆရာကူလာပြန်တည်တာလေတည်တာတော့အရေးကြီးဘူးလေးဖြစ်လာတယ်ရမ်းရပါတယ်ဒီလက္ခဏာတော့ကားရရတယ်မတန်ရတဲ့တကြောင်လို့ထုတ်တယ်ထုတ်တဲ့တနည်းအားတနည်းအားကိုကြံ့ကုန်တယ်ဟုတ်နော်ကြောင်ပန်းတော်လို့ဆိုတော့ဒီဝဲကနေတော့ကြီးလာပြီးတော့မှရင်းနဲ့ဒီစင်နာလေးဖြစ်လာတယ်နောက်တစ်ခါဒီတစ်ခါလေးကြားလို့ရှိရင်အချိန်အချိန်ကြာလာတယ်မြတ်ဝဲနင်းကူပေါ့နော်ဝဲကနေရောနင်းကူလို့ပုံစံမျိုးတော်တော်လေးမပြောက်တာလို့ကျွန်တော်ဖြစ်တတ်ပါလားဒီဝဲရောကကျတော့ဟိုကရန်ချားတဲ့ကစုံတော့အေးပြတဲ့စားတော့ပြတဲ့ကလေးဆိုနေညာဘက်ကျရင်ဒီကြီးကြီးလို့လည်းပေါ့နော်ဒီလိုဖြစ်တတ်ပါတယ်ကျောင်းစားတီတီရနေကူနေတဲ့တတာပြီးလူကြီးတွေမှာဆိုတော့ sexually transmitted disease ပေါ့နော်ဒိန်ဆက်ဆိုင်လည်းကူနေတဲ့ရောဂါမျိုးဆိုတဲ့အထက်မှာတော့ထည့်ထားပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဝဲပေါက်ပြီးတဲ့အခါမှာပေါ့ဆရာနော်လက္ခဏာတွေလည်းပေါ်လာပြီဆိုရင်ဒီကုသနိုင်မှုအနေအထားကရောဘယ်လိုရှိလဲဆရာ
။ဟုတ်ကဲ့ကုသတာလည်းဝဲကကုရတာတော်တော်လေးခက်တယ်ဗျ။ဘာလို့ဆိုသူကကုလပ်ပြီးလို့ဆိုရင်တစ်ခါလေတလုံးကြံလည်းပြန်ဖြစ်တယ်ပေါ့နော်။အဲ့လိုပဲကိုကဒီတယောက်ကိုကုလပ်လို့တက်တာမှန်းကျန်တဲ့မိသားစုမှရှိရင်လည်းအဲ့ဒီကပြန်ကုဒီလိုမျိုးဖြစ်တတ်ပါလား။အဲ့တော့ကုသတဲ့အခါမှာကျွန်တော်ကရင်းနေလို့ရှိရင်တော့ရင်းတာတကပရိစီဝါစေကတော့ပြရပါတော့။တော်တော်ဒီကုသမှုမှာဒီမကုတ်အောင်လဲလုပ်ပြရတယ်။အရာသက်သာရဲ့ဆေးပြရတယ်။ညအောင်အိတ်လို့ရအောင်အိတ်ဆေးအဲမျိုးပြရတယ်။တော်တော်ဒီဝဲပို့တရားအောင်တော့ကျွန်တော်တို့ရေလောဆိုလို့ရှိရင်ဒီ GPIA ထုတ်တဲ့ basket piece ပေါ့နော်။ change ကြီးချပါလေ။အခုနောက်ပိုင်းမှာတော့ဒီ basket piece အပြင်ကိုပြင်ပါဆေးကုမ္ပဏီအတွန်းလာတဲ့ Lorix တို့နော် Scarbo မှာescape back to sorry နာမည်မျိုးစုံနဲ့ဒီဒိန်းကြီးတွေရှိပါတယ်။ဒါပေမဲ့ဒီလိန်းကြီးတွေတုံးတဲ့ကကြလို့ရှိရင်ပါဒီဖြစ်တဲ့နေရာလေးလိန်းလို့မရဘူးဗျ။ဟိုရေချိုးလိုက်မယ်။ဒါရေချိုးပြီးတော့ရှင်မနဲ့ဆောင်းရရေချိုးရဲဆိုချိုးပြီးတော့အကုန်လုံး6အောင်တော့ရေနည်းနဲ့ချိုးရင်လည်းအေးအောင်ခဏတားတယ်ပြီးတော့မှဒယ်ပင်ကစပြီးတော့ဆေးကိုတစ်ကိုယ်လုံးတင်ရပါတယ်။ဆေးလည်းတော်တော်လေးကုန်တယ်၊နှံလည်းနှံအောင်လည်းရဒီဝဲဖြစ်တဲ့နေရာဒီမှာပုတ်တိုက်ပြီးတော့လိန်းပေးရတယ်။အဲ့ဒါပြီးတဲ့နောက်မှာကျိုးလို့ series လို့ဆက်နေထားရပေါ့ကျိုး series နဲ့ဆက်လေးနိုင်ထားတယ်ဘာမှပြန်ရင်မချိုးပဲနဲ့လေဒီကျိုးဝစာရလည်းမလဲပဲနဲ့ဘာလို့ဆိုတော့ဒီဆေးကိုဒီဝဲရှိတဲ့နေရာမှာကြာကြာနေမှဒီဝဲပိုးကသေးတာ哦တော့အဲ့လိုဖြစ်တာထားပြရပါတော့နောက်နေ့ကျမှဒီကျိုးဇလနဲ့ဆက်လေးနိုင်ကျမှဒီကျိုးဆိုဆက်နိုင်ကျမှဒီချိုးဝစာရလေးလေးပေါ့နော်အဲဒီပြိုင်နဲ့တည်းမှာလည်းဒီဖြစ်တဲ့လူရဲ့ဝစာတို့ရခင်းတို့ဘောင်းမီတို့နော်ဒါမျိုးတွေကျတ်တူကြီးရှောပါဒီလိုဖြစ်မှာပဲတန်နေရာကိုပြအောင်လုပ်နိုင်တော့ဘယ်လိုဆိုတော့ဝဲကပင်ပေါင်းပေါ်လုံးကစားသလိုပေါ့သူကလည်းကိုကနဲ့သူအဲ့လိုဖြစ်တတ်ပါ
ဟုတ်ကဲ့ဆရာဒီဝဲရောဂါနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်တွေဆိုရော
ဆိုတာခုနပြောသလိုပေါ့နော်ဝဲဖြစ်တယ်ဖြစ်တဲ့အတွက်လူကကြည့်လို့မကောင်းဘူးပေါ့နော်အနေရတည်ဖြစ်မယ်သူကြားသူကြားလည်းမကုန်နေရမယ်အဲ့ဒါနဲ့ရင်းသွားတယ်ဒီကဲနာဖြစ်သွားရင်ခုနကျွန်တော်ပြောတဲ့အနေနဲ့ရောဂါတွေလိုပဲအဲ့ဒီအဆက်တူကောက်ကဆိုတာကဘူးကြောင့်ဖြစ်တာဆိုရင်ဒီလိုဆိုပြီးကျတော့ကြပြီးကျတော့တဖောက်ရတဲ့ကြိုက်ခဲတာတို့ဒီပြင်းနေရနေကိုယ်လုံးပြပြီးတော့ဆင်းမြေရောက်လာတော့ဆုပ်ရောက်လာတော့ဦးတော်မင်းရောက်လာတာတွေဖြစ်တယ်ပေါ့ဒီဆက်တူကောက်ကဘူးကြောင့်ဖြစ်တော့ကြက်ကရောင်ဖြစ်တတ်တယ်ပေါ့နော်ဒါတွေကြလို့ဆင်းတော့ထဲနေမှာရှိသွားနိုင်ပါလား
ဟုတ်ကဲ
့ဒါတော့ဒါလည်းဒီချန်ကျူးဆိုင်ပြီးတော့ကုရမင်းရောကတခုဖြစ်ပါဟု
တ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဝိမင်းစီစဉ်တင်ဆက်တဲ့ကျမကြီးခန္ဓာကိုနားဆင်ကြကြတာပါရှင်။မကြခင်မှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုကတော့ပုံမှန်ထုတ်လွှင့်ပေးနေတဲ့ဥကောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်။နိုင်ငံရေးကင်းရှင်းတဲ့တက်မတော်ဟာနိုင်ငံရေးလှုပ်တဲ့တက်မတော်ဘဝရောက်လာတဲ့ဖြစ်စဉ်မှာပြောင်းလဲလာတဲ့စစ်သဘောတရားအကြောင်းကိုတော့ဥကောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါရရှင်။
ရသားတပိုင်းအစိုးရဖွဲ့စည်းပြီးမကြာမီကချင်းပြည်နယ်မှာအစိုးရတပ်နဲ့ကချင်းလွတ်မြောက်ရေးတပ်ပြန်လည်တိုက်ခိုက်ကြပါတယ်။ဒီတော့အတွင်းဥရောပနိုင်ငံများအဖွဲ့အမေရိကန်နဲ့ဩစတြေးလျဟာမြန်မာနဲ့စီရေးဆက်သွယ်မှုကိုပြန်လည်မြင့်တင်ဖို့စီစဉ်လာကြပါတယ်။ကာကွယ်ရေးဌာနကဆောင်ရွက်နေတဲ့လူမှုစီးပွားရေးလုပ်ငန်းမှာပြည်သူတွေအကြံပေးနိုင်ဖို့အတွက်ကာကွယ်ရေးဆပ်ကော်မတီကိုဖွဲ့စည်းကြောင်းကြေညာပြီးကျော်ညွန့်ဆိုသူကိုဆက်သွယ်ဖို့တယ်လီဖုန်းဖက်စ်နံပါတ်နဲ့အီးမေးလ်ကိုဖေဖော်ဝါရီလ16ရက်နေ့ထုတ်အစိုးရသတင်းစာတွေမှာ မထင်မရှားဖော်ပြပါတယ်ဒါကိုစစ်တပ်ရဲ့ပွင့်လင်းမှုအဖြစ်ဧပြီလ22ရက်နေ့ထုတ် ICG Call International Crisis Group ရဲ့အကဲဖြတ်ချက်မှာဖော်ပြပါတယ်စစ်သဘောတရား Military Doctrine ပြောင်းလဲလာဖို့ကိုလည်းသုံးသပ်ထားပါတယ်စစ်သဘောတရားကိုလက်နက်ကင်တပ်ဖွဲ့ရဲ့လက်ညှိုးမူဝါဒအဖြစ်အဓိပ္ပာယ်ဖွင့်ဆိုကြပါတယ်စစ်ကောင်းဆောင်ပိုင်းရဲ့အတွေးအခေါ်နဲ့တိုင်းပြည်အခြေအနေကိုစစ်သဘောတရားကရောင်ပြန်ဟတ်တယ်လို့ဆိုရရှိပါတယ်စစ်သဘောတရားဆိုတာစစ်တိုက်တဲ့နီလာမဟုတ်ပါဘူးဒါကြောင့်စစ်သဘောတရားချင်းသုံးရာမှာစင်ချင်းအကဲဖြတ်တဲ့စွမ်းရည်ရှိရမယ်လို့ဆိုပါတယ
်အချိန်ခါနဲ့အခြေအနေကိုလိုက်ပြီးစစ်သဘောတရားဟာအမျိုးမျိုးပြောင်းလဲနိုင်ပါတယ်မြန်မာပြည်လွတ်လပ်ရေးရပြီးမကြာမီတရုတ်ပြည်တွင်စစ်မှားအရေးနှိမ့်လို့ရှမ်းပြည်မှာဝင်ရောက်ခိုလုံတဲ့ကူမင်တန်တပ်ရင်းတချို့ကိုရင်ဆိုင်ရပါတယ်။ဒါကြောင့်မြန်မာစစ်သဘောတရားမှာတရုတ်ကိုအဓိကအန်ဒရယ်ဖြစ်သတ်မှတ်ပါတယ်။ဒီအချိန်မှာပြည်တွင်းလက်နက်ကိုင်လှုပ်ရှားမှုကိုလည်းကြုံတွေ့နေရတာမို့လက်နက်ကိုင်ဆန့်ကျင်သူဟာစစ်တပ်ရဲ့ဒုတိယရန်သူဖြစ်လာပါတယ်။လက်နက်ကိုင်တိုင်းရင်းသားနဲ့ကွန်မြူနစ်ကိုရန်သူဖြစ်သတ်မှတ်တဲ့စစ်သဘောတရားပေါ်ထွက်လာပါတယ်။တရင်တချို့တောခုပြီးကွန်မြူနစ်နဲ့ပူးပေါင်းတာကလွဲရင်စစ်တပ်မှာနိုင်ငံရေးကင်းရှင်းတယ်လို့ဆိုကြပါတယ်။ဒါပေမဲ့စစ်သဘောတရားဟာနိုင်ငံရေးနဲ့ဆက်ဆက်နေပါတယ
်။စစ်သဘောတရားမှာကွန်မြူနစ်ဆန့်ကျင်ရေးပါလာတဲ့အတွက်ယူနီဖောင်းမချွတ်ပဲနိုင်ငံရေးမှာဝင်ရောက်ဆွဲဖက်လို့တဲ့စစ်ဘူအချို့ရှိပေမဲ့1948က1955အထိအစိုးရတပ်ဟာနိုင်ငံရေးကင်းရှင်းတယ်လို့သတ်မှတ်ပါတယ်။British Assist Mission နဲ့လက်တွဲပြီးစစ်တပ်ကိုအုပ်ချုပ်တဲ့အချိန်ဖြစ်ပါတယ်။1959မှာကာကွယ်ရေးဌာနကထုတ်ဝေတဲ့တပ်မတော်လုပ်ငန်းစဉ်ဆိုတဲ့စာမျက်နှာ20စာရမ်းမှာဒီအချိန်ကိုနိုင်ငံရေးအယူအဆတရေတီတဲ့ကာလလို့သတ်မှတ်ထားပါတယ်။ဒါပေမဲ့အာဏာရဖက်ဆပလအဖွဲ့နှချမ်းကွဲတဲ့အခါ1958မှာစစ်အာဏာသိမ်းပြီးအိမ်ဆောင်အစိုးရဖွဲ့ပါတယ်။အဲ့ဒီတုန်းကစစ်အာဏာသိမ်းနေဆိုတာတပ်မတော်ဂုံတိုက်ခါထိခိုက်တဲ့အတွက်ဒီအတော့အုံကိုရှောင်ကြဖို့အိမ်ဆောင်အစိုးရခေါင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းကမြစ်တာရက်ခံခဲ့ပါတယ်
။ဒါပေမဲ့ဖာစာပလခေါင်းဆောင်တို့နဲ့နီးစပ်နေတဲ့ဗိုလ်ချုပ်တစုကအာနာသိမ့်ဖို့စီစဉ်တာဖြစ်လို့စစ်သဘောတရားမှာနိုင်ငံရေးကိုဦးစားပေးလာပြီလို့ပြောနိုင်ပါတယ်။အိမ်ဆောင်အစိုးရရဲ့ဒုတာဝန်အရေးသုံးပါးကတော့ငြိမ်းချမ်းရေးရရှိရေးတရားမျှတတဲ့ရွေးကောက်ပွဲကျင်းပရေးနဲ့ဒီမိုကရေစီအပြည့်အဝရရှိရေးပဲဖြစ်ပါတယ်။1959မှာနိုင်ငံတော်ကြံ့ခိုင်ရေးအသင်းကိုတည်ထောင်ပြီးစစ်တပ်ကိုအရက်သားတွေထောက်ခံလာအောင်စီယုံသိမ်းသွင်းပါတယ်။1960မှာရွေးကောက်ပွဲကျင်းပပြီးလို့အနိုင်ရတဲ့ဥနုခေါင်းဆောင်နဲ့ပါတီဟာအစိုးရဖွဲ့စည်းနိုင်ပါတယ်။ထောက်လန်းရေးကိုတုံးပြီးလက်အောက်ခံစစ်ဗိုလ်တွေကိုဘူနေဝင်းကစတင်ဖြုတ်ပစ်တဲ့အချိန်ကာလဖြစ်ပါတယ်။နိုင်ငံရေးပါတီတွေနဲ့ဆက်သွယ်တဲ့စစ်ဗိုလ်တွေကိုဖြုတ်ပြီးမှ1962မှာစစ်တပ်ကအာဏာသိမ်းတာဖြစ်ပါတယ်။
1962ကစပြီးစစ်တပ်ဟာလက်နက်ကိုင်တဲ့နိုင်ငံရေးပါတီသဘောမျိုးဖြစ်လာပါတယ်။စီရင်ရေးတာဝန်ယူတဲ့စစ်ဘုံနဲ့အရပ်သားနဲ့လက်တွဲပြီးနိုင်ငံရေးလုပ်တဲ့စစ်ဘုံဆိုပြီးနှမျိုးနှစားကွဲပြားသွားပါတယ်။နိုင်ငံရေးလုပ်တဲ့စစ်ဘုံတွေအမှားမှားအယွင်းယွင်းလုတာများလာတဲ့အခါမှာတိုင်းပြည်ချွတ်ချုံကြပြီး1988မှာလူထုအုံကြွမှုကိုရင်ဆိုင်ရပါတယ်။ဒါကြောင့်1988က2017အထိဖြစ်တဲ့23နှစ်ကာလမှာနိုင်ငံရေးအတိုက်အခံကိုအန္တရာယ်အဖြစ်မြင်တဲ့စစ်သဘောတရားပေါ်ပေါက်လာပါတယ်။အတိုက်အခံလုပ်တဲ့ပြည်သူလူထုကိုရန်သူလို့သတ်မှတ်တဲ့စစ်သဘောတရားကြောင့်နေပြည်တော်ကိုတိဆောက်တာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရတက်လာတော့နိုင်ငံရေးစစ်ဘုံနဲ့စစ်ရေးစစ်ဘုံဆိုပြီးမဆလာခက်ကလို့ပြက်ပြက်သားသားမခွဲကြတော့ဘဲစနစ်တက်မှာရောထွေးရှက်တင်ဖြစ်လာတဲ့အတွက်စစ်သဘောတရားအသစ်ကိုထုတ်ဖော်ဖို့လူလာတယ်လို့ ICG အဖွဲ့ကသုံးသပ်ပါတယ်။မြေယာသိမ့်ပိုင်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်အစိုးရတပ်ဟာနာမည်ပြည့်နေတုန်းဖြစ်ပါတယ်။ဒါပေမဲ့နိုင်ငံရေးပြုပြင်မှုတွေကိုအခွင့်ကောင်းယူပြီးအရင်ကရှိခဲ့တဲ့ဂုံတိတ်ခါကိုပြန်ပြီးအပတ်စင်နိုင်မဲ့စစ်သဘောတရားကိုထုတ်ပြန်သိပြီဖြစ်ကြောင်း ICG ကနေုံချုပ်ထားတာကိုသုံးသပ်တင်ပြလိုက်ရပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုဆက်ပြီးတော့နောက်ဆုံးကြံနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုထုတ်လွှင့်ပေးပါဦးမယ်။တိုင်းရင်းသတင်းလွှာအစီအစဉ်ပါ။နေကြားဒေသသတင်းတောက်တွေကစူးစီးတင်ပြထားတာဖြစ်ပါတယ်ရှင
်။ ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါဗီယန်နိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့လာမယ့်ရွေးကောက်ပွဲမှာအချိုးကျကိုယ်စားလှယ်စနစ်အသုံးမပြုဖို့ညီနောင်တန်းရင်သားများပါတီဖက်ဒရေးရှင်းကနေထုတ်ပြန်ကန့်ကွက်ခဲ့ပါတယ်ကချင်စစ်ပြည်ဒုက္ခသည်၃ဦးကိုဖောက်ခွဲမှုနဲ့မြစ်ကျနားခရိုင်တရားရုံးကနေထောင်ဒဏ်ချမှတ်လိုက်တယ်ဆိုတာနဲ့စစ်ဘေးရှောင်ကချင်ဒုက္ခသည်စခန်းတွေမှာရင်ဆိုင်နေရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်ကျမကနူပန်ပါတင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါလာမယ့်2015ရွေးကောက်ပွဲမှာအချိုးကျကိုယ်စားလှယ်စနစ် proportional representation PR စနစ်အသုံးပြုမပြုဖို့ညီနောင်တိုင်းရင်းသားပါတီများ federation ကနေကန့်ကွက်လိုက်ပါတယ်ကျွန်းလာဆယ်ရနေ့အင်္ဂါနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲနဲ့အတူထုတ်ပြန်ကြေညာချက်နဲ့ကန့်ကွက်လိုက်တာပါမြန်မာစာမြန်မာစကားမကျွမ်းကျင်တဲ့တိုင်းရင်းသားတွေအတွက်ဒီစနစ်နဲ့မသင့်လျော်သေးသလိုလက်ရှိဖွဲ့စည်းပုံနဲ့လည်းမကန့်ညီဘူးလို့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းအကြီးအကဲဒေါက်တာအိမ်မောင်ကပြောပါတယ်အချိုးကျကိုယ်စားလှယ်စနစ်ဟာအမတ်တွေကိုမဲစန္ဒအလိုက်တိုက်ရိုက်မရွေးပဲရတဲ့မဲစန္ဒအပေါ်ပါတီကနေအချိုးကျကိုယ်စားလှယ်ခန့်အပ်မှာဖြစ်ပါတယ် DPR စနစ်ကိုပြီးခဲ့တဲ့အပတ်ကလည်းလွှတ်တော်အတွင်းမှာဆွေးနွေးခဲ့ပါတယ် PR စနစ်ကြောင့်ပါတီတွေကထောက်ခံမဲ့အပြတ်အသတ်မရပဲညွန့်ပေါင်းအစိုးရပဲဖြစ်လာရင်နိုင်ငံရေးပါတီတွေအားပြိုင်မှုဖြစ်ပြီး1962တုန်းကလိုအာဏာသိမ်းမှုဖြစ်ပွားမှာကိုလည်းညီနောင်တိုင်းရင်းသားပါတီများကစိုးရိမ်နေကြပါတယ
်ကချင်ပြည်နယ်မြစ်ကြီးနားမြို့ဆွေဆက်ရက်ွက်ကနှစ်ချင်းခရိယံဖျားကြောင်ရှစ်စစ်ပေးဒုက္ခတဲ့စခန်းမှာခုံလုံနေတဲ့စစ်ပေးဒုက္ခတဲ့၃ဦးကိုဖောက်ခွဲမှုနဲ့မြစ်ကြီးနားခရိုင်တရားရုံးကနေထောင်ဒဏ်ချမှတ်လိုက်တယ်လို့အဲ့ဒီမှုလိုက်ပေးနေတဲ့ရှစ်နေဦးမှာခါကပြောပါတယ်ဥပရံရုံထောင်တန်း14နှစ်ဥရဖိုင်ကံထောင်တန်း13နှစ်နဲ့ဥရရိန်ထောင်တန်း3နှစ်ဆိုပြီးအခု9ရက်နေ့ကပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပြီး2012ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်အတွင်းကပေါက်ကွဲမှုဖြစ်စဉ်တွေနဲ့ပတ်သက်ပြီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့ဥမာခါကပြောပါတယ်သူတို့သုံးဦးကိုမတရားအတင်းဆက်တွယ်မှုပုံမှန်71နဲ့ပောက်ကွဲမှုစတဲ့ပုံမှန်တွေနဲ့စစ်ပက်ရေးရလုံခြုံရေးအဖွဲ့ကတရားစွဲဆိုခဲ့တာပါအမှုစီရင်ချက်ချခံရသူသုံးဦးကိုမြစ်ကြီးနားနဲ့ဝေးတဲ့နေရာကိုမပို့ဖို့အယူခံဝင်သွားမှာဖြစ်ပြီးတရားမှုနဲ့ပတ်သက်ပြီးနေပြည်တော်တရားလွတ်တော်ရုံးနဲ့နိုင်ငံတကာကိုတင်ပြသွားဖို့စီစဉ်နေပြီလို့လည်းရှစ်နေဦးမှခါကပြောပါတယ်
ရခိုင်ပြည်နယ်တန်တွဲမြို့နယ်ဆယ်မိုင်အတွင်းကကျေးရွာတချို့မှာမဟာတပ်အားလိုင်းကလက်စစ်တအားကိုစွန်လပထမအပတ်ကစပြီး24နာရီဖြန့်ချီပေးနေပြီဖြစ်ပါတယ်။အရင်ကတန်တွဲမြို့မှာလက်စစ်မီတယူနစ်ကို480ကျန်းနှုန်းနဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုကပေးခဲ့ပေမဲ့အခုမဟာတပ်အားလိုင်းတယူနစ်ကို35ကျန်းနှုန်းနဲ့ပေးတာဖြစ်တဲ့အတွက်ဒေသခံတွေအတွက်အဆင်ပြေတယ်လို့တန်တွဲမြို့ခံတွေကပြောပါတယ်။ရခိုင်ပြည်နယ်ကထွက်တဲ့သဘောတန်ွေနဲ့ရခိုင်ပြည်နယ်တစ်ခုလုံးကို24နာရီလျှက်စင်မိပေးဖို့လွန်ခဲ့တဲ့နှစ်တွေကရခိုင်ပြည်နယ်အနှံ့အပြားမှာဆန္ဒထုတ်ဖော်တောင်းဆိုမှုတွေရှိခဲ့ကြပါတယ်
2013-2014 ပညာသင်နှင့်တက္ကသိုလ်ဝန်တန်းစာမြင့်ပွဲအောင်စင်ထုတ်ပြန်ချက်ရမှုပြည်내ရဲ့အောင်ချက်ဟာမြန်မာနိုင်ငံတဝန်းလုံးမှာအောင်ချက်အကောင်းဆုံးဖြစ်ပြီး6နှစ်ဆက်တိုက်အောင်ချက်အကောင်းဆုံးရခဲ့တဲ့ပြည်내ဖြစ်ပါတယ်ဝန်ပြည်내မှာတက္ကသိုလ်ဝန်တန်းဖြည့်ဆို့သူ 16,893 ဦးရှိတဲ့အနေနဲ့9,420ဦးအောင်မြင်ခဲ့ပြီးအောင်ချက် 46.95% ခိုင်နှုန်းနဲ့အောင်ချက်အမြင့်မားဆုံးလို့ပြည်내ပညာရေးမှူးကထုတ်ပြန်ထားပါတယ်။အောင်ချက်အနည်းဆုံးဖြစ်တဲ့ချင်းပြည်내မှာတော့တက္ကသိုလ်ဝန်တန်းစာမြင့်ပွဲအောင်ချက်ဟာ 8.09% ခိုင်နှုန်းသာရှိပြီးရခိုင်နှစ်ကထက်လျှော့ကျနေပါတယ်။2013-2014 ပညာသင်နှစ်မှာချင်းပြည်နယ်ကနေတက္ကသိုလ်ဝန်တန်းဖြည့်ဆို့သူကျောင်းသားဦးရေစုစုပေါင်း 8,922 ဦးရှိခဲ့ပြီး904ဦးသာအောင်မြင်ခဲ့ကြတာဖြစ်ပါတယ်2013-2014တက္ကသိုလ်ဝန်တန်းအောင်ချက်ရခိုင်နှုန်းအမြင့်ဆုံးတိုင်းဒေသကြီးနဲ့ပြည်နယ်တွေကတော့မွန်ပြည်နယ်၊ IoT တိုင်း၊တနင်္သာရီတိုင်း၊စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသကြီးတို့ဖြစ်ပြီးအောင်ချက်အနည်းဆုံးကတော့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ဖြစ်ကြပါတယ်
ကချင်လူလယ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရအကြားငြိမ်းချမ်းရေးပြတ်ပြားပြီးတိုက်ပွဲပြန်လည်ဖြစ်ပွားမှု၃နှစ်ပြည့်တဲ့ဇွန်လ9ရက်နေ့မှာနိုင်ငံတကာကိုရောက်ရှိနေတဲ့ကချင်အမျိုးသားတွေကစစ်ပွဲချက်ချင်းရပ်ဖို့အတွက်အသီးသီးတောင်းဆိုခဲ့ကြပါတယ်။နိုင်ငံတကာရောက်ကချင်အမျိုးသားတွေအနေနဲ့အမေရိက၊ဩစတြေးလျ၊ဖိလစ်ပိုင်၊မလေးရှား၊ဂျပန်တို့အပြင်ရန်ကုန်၊ကချင်ပြည်နယ်မြစ်ကြီးနားဌာနချုပ်လိုက်စာမြို့တွေမှာလမ်းလျှောက်စီတန်းလေ့လည်ခြင်း၊တရုတ်ပြဆန္ဒတောင်းဆိုခြင်းပိုစတာများနဲ့အတီးတီးပြုလုပ်ခဲ့ကြပါတယ်ကချင်ပြည်နယ်မှာစစ်ဘေးဒုက္ခသည်များစစ်ပွဲ၃နှစ်ပြည့်အစာရှောင်ဆူတောင်းတာတွေဖျားကိုကြီးစုတင်ချီးမွမ်းဝတ်ပြုခြင်းတွေပြုလုပ်ပွဲမှာလူပေါင်းထောင်ချီပါဝင်ခဲ့တယ်လို့ကချင်ခရိယံအဖွဲ့ကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တို့ကြားမှဖြစ်ပွားနေတဲ့တိုက်ပွဲတွေဟာအခုဆိုရင်၃နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့ဒီကနေ့အထိတော့တိမ့်နဲ့ချီနေတဲ့စစ်ဘေးရှောင်ကချင်ဒုက္ခသည်စခန်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပြီးမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်ဒုက္ခသည်တွေအနေနဲ့ဘလို့အခက်အခဲတွေနဲ့တွေ့ကြုံနေကြရပါသလဲသူတို့အားလုံးနေရပြန်ရေးကရောဘလို့အခြေအနေရှိနေပါသလဲဆိုတာကိုအမကြီးကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
မြန်မာအစိုးရစစ်တပ်နဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ပြည်ဒုက္ခသည်တွေဟာကချင်လက်နက်ကန်ဖွဲ့ရဲ့နေမြေထဲမှာတမကမြစ်ကြီးနားဝိုင်းမော်ပမော်အစရှိတဲ့နေရာတွေပြင်တရုတ်ပြည်ဖက်ချမ်းမှာပါခိုးလုံနေကြရပါတယ်ဒုက္ခသည်စခန်းတွေကျောင်းလူကျောင်းသားတွေဟာပညာသင်ကြားရေးမှာခက်ခဲရှိနေတယ်လို့တရုတ်နယ်စပ် KIU နေမြေထဲကမကိုင်းရန်ဒုက္ခသည်စခန်းကျောင်းဆရာမသူကအခုလိုပြောပါတယ်
အခုဒီကျောင်းအဆောင်လည်းမလောက်ဘူးကျောင်းအဆောင်ဝါးနေပြီလို့ထားဆိုတော့ပစ္စည်းကုန်မှာပေါ့မူးသွင်းဆိုရင်ရေကြီးတာလို့ညောင်းတဲ့ရေပြီးတော့ချီးရီပိုင်ကအစားပေါ့ပြီးရင်ကလေးတွေစာအုပ်တွေလည်းမရှိကြဘူ
းဒုက္ခတွေတွင်နေနဲ့စခန်းမှာနေထိုင်လာတာ၃နှစ်ပြည့်ပြီဆိုပေမဲ့လည်းစာဝတ်နေရေးပညာရေးကျန်းမာရေးအခြေအနေတွေဟာပုံမှန်နေထိုင်တော့မရှိသေးဘူးလို့ KIU စစ်ပြေးဒုက္ခတွေကူညီကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဒုက္ကပါဒွဲပီစာကပြောပါတယ်
ဒုက္ခတွေတရှုဆိုရင်ပုံမှန်မဖြစ်တဲ့လောက်ချနိုင်တယ်ကလေးတွေများတယ်လို့သူကဆရာအင်အားဖိပေးနိုင်တယ်လို့ကျွန်တော်တို့ပြောတယ်ဒါပညာရေးပေါ့ကျန်းမာရေးအရာပြောမယ်ဆိုရင်လူဦးရေများတယ်လို့ဒီမှာစိတ်ပေးခံလို့ရှိစိတ်ပေးခံလဲတယ်လို့မကူညီနိုင်ဘူးမကူတာပေးနိုင်ဘူ
း KIU နေမြေထဲမှာရှိတဲ့ကြည်ရန်ဒုက္ခတွေစခန်းကစစ်ပြေးဒုက္ခတွေဥမနန်တူရှန်ကတော့ဖြစ်နိုင်ရင်အိမ်ပြချင်တယ်လို့ဆိုပါတယ်KIA ကချင်လူမျိုးရေးတပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွန်မော်အနေနဲ့ဒုက္ခသည်တွေကိုလုံခြုံစိတ်ချရတဲ့အနေအထားတစ်ခုကိုပြင်ဆင်ပေးပြီးမှပြန်စီတာမျိုးဖြစ်သင့်တယ်လို့ပြောပါတယ်
။ဒုက္ခသည်တွေကိုကျွန်တော်ကအင်ချက်ပြန်ခိုင်းလို့မရပါဘူး။သူတို့ဆန္ဒနဲ့သူတို့ပြန်မှဖြစ်မှာပါ။အဲ့တော့သူတို့ကိုယ်တိုင်ကအဆုံးဖြတ်ပြီးမှပြန်နိုင်တဲ့အခြေအနေမျိုးဖြစ်အောင်ကြိုးစားပေးရမယ်။ပြီးတော့နှစ်ဖက်ကလုံခြုံရေးကိုအမှတ်ခံပေးနိုင်ရမယ်။ဒါမှတာရင်ဒီဒုက္ခသည်တွေကကိုယ့်ရဲ့နေရာကိုပြန်မှဖြစ်ပါတယ
်။ကချင်စစ်ပြေးဒုက္ခသည်တွေအတွက်အစိုးရနဲ့ KIU အပါအဝင်နိုင်ငံတကာဖွဲ့စည်းတွေ NGO တွေတခြားဖွဲ့စည်းတွေကနေတတ်နိုင်တဲ့လောက်ကူညီပံ့ပိုးမှုတွေလှုပ်ဆောင်နေပေမဲ့လည်းလုံလောက်မှုမရှိဘူးလို့ KIU ဒုက္ခသည်ကော်မတီတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်အန်တင်ကျေးရွာမှာတည်ဆောက်မဲ့ကြောင်မီသွေးတုံထအားပေးစီမံကိန်းကိုဒေသခံတွေအနေနဲ့ကန့်ကွက်သွားဖို့စီစဉ်နေတယ်လို့လူမှုအဖွဲ့အစည်းတွေကလည်းစက်ရုံနဲ့ပတ်သက်တဲ့စူးကျိုးတွေကိုအသိပညာပေးလက်ကမ်းစာဆောင်တွေလိုက်လံဖြန့်ဝေနေတဲ့လှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်နေပါတယ်တိဆောက်မဲ့ကုမ္ပဏီအနေနဲ့စိုးကျိုးမရှိဘူးလို့ပြောနေပေမဲ့ဒေသခံတွေစိုးရိမ်နေရတဲ့အခြေအနေတွေကိုတော့မင်းစနိုင်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
မွန်ပြည်နယ်ရဲမြို့နယ်အန်သင်းကျေးရွာမှာတည်ဆောက်မဲ့ကြမ်းမီသွေးဆက်ရုံစီမံကိန်းကိုဒေသခံတွေအနေနဲ့မလိုလားကြသလိုဆက်ရုံစီမံကိန်းအကောင့်တွေမဖော်နိုင်အောင်ကောက်ကွက်သွားမှာဖြစ်ပြီးဆန္ဒပြဖို့အတွက်လည်းစီစဉ်ထားတယ်လို့အန်သင်းကျေးရွာဒေသခံမိတ်ဆိုင်စွမ်းကပြောပါရယ
်ကြမ်းမီသွေးဆက်ရုံလုံးဝမပေးပစ်စေချင်ဘူးဘာဖြစ်လို့ဆိုတော့သူ့ရဲ့ဆိုးကျိုးတွေဟာအယံဝုံများပါတယ်ဒီကော်မဏီဘလို့နီးနေမှမဖြစ်နိုင်အောင်ရွာသားတွေအားလုံးပေါ့နော်ဘေးပဝန်းကျင်မှာရှိတဲ့ရွာတွေကလည်းအားလုံးထောက်ခံမယ်လို့ဆန္ဒပြမယ်လို့စီစဉ်ထားပါတယ်
တဖက်မှာလည်းဆက်ရုံရဲ့စိုးကျိုးတွေကိုဒေသခံတို့သိရှိနားလည်လာအောင်ဆိုပြီးရဲမြို့လူမှုကျောဆောင်ဖွဲ့ကလည်းဂျွန်းလဆန်းမယားစပြီးဆက်ရုံစိုးကျိုးနဲ့ပတ်သက်တဲ့သိပညာပေးလက်ကမ်းစာဆောင်တွေကိုလိုက်လံဖျောက်ဝေနေတယ်လို့ရဲမြို့လူမှုကျောဆောင်ဖွဲ့ဝင်တဦးကပြောပါတယ်။
ကြောင်မီသွေးဆက်ရုံရဲ့စိုးကျိုးတွေကိုသိလာရအောင်ကျွန်တော်တို့ YSS အဖွဲ့အနေနဲ့အသိပညာပေးလက်ကမ်းစာဆောင်ကိုဖျောက်ဝေခြင်းဖြစ်ပါတယ်
။ဒီလှုပ်ရှားမှုကိုကြောင်မီသွေးဆက်ရုံတည်ဆောက်တဲ့အခါထိခိုက်မှုအများဆုံးဖြစ်နိုင်တဲ့အန်တဲ့ငါးမြစခန်းနဲ့နှစ်ကယောက်ကျေးရွာတွေမှာအတိအကထားလှုပ်ဆောင်ခဲ့ပြီးအခြားလူစီကားရာစေကားကိုက်လိုနေရာတွေမှာလည်းဖျက်ဝေနေတယ်လို့လည်းသူကပြောပါဗျ ကြမ်းမီသွေးဆက်ရုံစီမံကိန်းကြောင့်ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုဒေသခံတွေကရှင်းရှင်းလင်းလင်းမသိထားရပေမဲ့ဆက်ရုံကြောင့်ကောက်ကျိုးထက်ဆွတ်ကျိုးပုံများမှာကိုစိုးရိမ်နေကြတယ်လို့ဒေသခံမျိုးသမီးတဦးကပြောပါတယ်ဆက်ရောက်စီမံကိန်းကြောင့်ဖြစ်ပေါ်လာနိုင်တဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ဂေဟထိုင်းတဲ့ရေးဆန်ချိန်ဆန်ညွန့်တွေကိုဂျပန်ဆန်ချိန်ဆန်ညွန့်နဲ့ကမ္ဘာ့ဘန်ဆန်ချိန်ဆန်ညွန့်တွေအတန်လောက်ဆောင်မှဖြစ်တဲ့အတွက်ဆိုးကျိုးနေတယ်လို့ကုမ္ပဏီဘက်ကပြောပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
လာမယ့်2015ရွေးကောက်ပွဲမှာအချို့ကျကိုယ်စားလှယ်စနစ် PR စနစ်အသုံးမပြုဖို့ညီနောင်တိုင်းရင်းသားပါတီများဖက်ဒရေးရှင်းကနေထုတ်ပြန်ကြေညာချက်နဲ့ကန့်ကွက်ခဲ့ပါတယ်ကချင်စစ်ဘေးဒုက္ခသည်စခန်းမှာခိုးလုံနေတဲ့စစ်ဘေးဒုက္ခသည်၃ဦးကိုဖောက်ခွဲမှုနဲ့မြစ်ကျနားခရိုင်တရားရုံးကနေထောင်ဒဏ်ချမှတ်လိုက်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNY ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေကြာဒေသသတင်းတော်တွေစုစည်းတင်ပြတဲ့တရင်သတင်းလွှာအစီအစဉ်ပါရှင်။ကျမတို့အစီအစဉ်ဒီအဆုံးမသက်ခင်မှာအခုဒီလာမယ့်စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းတော်ရရှင်တွေကိုကြိုတင်သိပေးပါရစေရှင်။
တို့ရရှိမြတ်မြဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာပြည်သူတွေဟာဒီမိုကရေစီရဲ့အခြေခံအချက်တစ်ခုဖြစ်တဲ့မတူကွဲပြားမှုကိုနားလည်လက်ခံနိုင်စွမ်းဘလောက်ထိရှိကြပါသလဲမတူကွဲပြားမှုကိုနားလည်လက်ခံတဲ့နေရာမှာအကန့်အသတ်ကိုထားသင့်ပါသလားဒီအတွက်ပြဿနာတက်လာရင်ဘယ်လိုဖြေရှင်းသင့်ပါသလဲဆိုတာကုလမစနေညတရိုက်လေးဆိုင်အစီအစဉ်မှာဆွေးနွေးရအောင်ပါတို့ရရှိမြတ်မြပါဝင်ဆွေးနွေးလို့ရတော့ရှင်တွေကျွန်တော်စီကိုကြွတင်ဆက်သွင်းနိုင်ပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255554 fax number 2323255552ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ကောက်ပါတယ်
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA American တန်ရဲ့ဇွန်လ12ရက်ကြာတာရင်းည VOA စီစဉ်တွေကိုနားဆင်နေကြရတာပါရှင်။ကျမတို့ VOA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကို Internet Website စာမျက်နှာမှာလည်းဒီထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းလိုက်ပြီးတော့နားဆင်လို့ရပါတယ်။ Website လိပ်စာကတော့ burmese.voanews.com ဖြစ်ပါရစေ။ကြာတာရင်းညအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုတော်ခင်မျိုးသက်ကတလဲကြင်ညာပေးပါဦးမယ်ရှင
်အီရန်မှာအချက်ကြာကြတဲ့မြို့ကြီးအတော်များများကိုအစ္စလာမ်စစ်သွေးကြော်တွေအသိမ်းပိုက်တာခံခဲ့ရပြီးတဲ့နောက်အီရန်မြို့ရောဘက်တက်ကိုတင်ပိုက်မယ်လို့အစ္စလာမစ်ဆွန်နီစစ်သွေးကြော်တွေကကြာတာပရင်းနေမှာပဲချိန်ချောက်လိုက်ပါတယ်ရှီယာမွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်နေရာဖြစ်တဲ့ကာဘာလာကိုလည်းတင်ပိုက်မှာဖြစ်ကြောင်းအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့ ISIR အဖွဲ့ပြောခွင့်ရကပြောပါတယ်ဒါပေမဲ့အီရန်နိုင်ငံမြောက်ပိုင်းကကာကွတ်မြို့မှာတော့ကတ်တပ်ဖွဲ့ဝင်တွေထိန်းချုပ်ထားနိုင်ပြီလို့တပ်ဖွဲ့တာဝန်ခံတွေကပြောပါတယ်မြို့ကြီးတော်များများကိုအစ္စလာမ်စစ်သွေးကြော်တွေတင်ပိုက်ခဲ့တာမို့အခက်ကြုံနေရတဲ့အီရန်ရဲ့အခြေအနေကိုကြာတာပရင်းနေမှာကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်မှာအာရမပြုကျင့်မှုတွေနဲ့လုံခြုံရေးပြတ်ပြားနေတာတွေအတွက်ပြည်နယ်အစိုးရတာဝန်ခံအရာရှိတွေကိုအိန္ဒိယနိုင်ငံကြီးခေါင်းဆောင်တွေကရှုံ့ချပြစ်တင်နေပါတယ်။ဒီပြည်နယ်ထဲမှာမေလာတုန်းက10ကျော်တဲ့မိန်းကလေးငယ်2ဦးအာရမပြုကျင့်တာခံပြီးအသက်ခံမှုအပါအဝင်ဆိုးဝါးတဲ့ရာဇဝတ်မှုအများပြားဖြစ်ပွားနေတာနဲ့ပတ်သက်ပြီးကြာသပတင်းတွေမှာပြောကြားနေကြတာပါ။အခုလိုအာရမပြုကျင့်ခံရမှုတွေအတွက်နိုင်ငံရေးရတုံ့တက်နေမှုတွေရပ်ဆိုင်းဖို့နဲ့ဒီလိုသုံးသပ်နေမဲ့အစားအမျိုးသမီးတို့လုံခြုံစိတ်ချရေးအတွက်အားလုံးဝမ်းဝမ်းဆောင်ရွက်ကြဖို့ဝန်ကြီးချုပ်ကဗိုလ်တဖွဲ့နဲ့လွှတ်တော်မှာပထမဆုံးပြောကြားခဲ့ပါတယ်။အရှေ့တရုတ်ပင်လယ်ပြင်မှာတရုတ်တိုက်လေယာဉ်နှစ်ဆင်းကဂျပန်ထောက်လိုင်းလေယာဉ်နှစ်ဆင်းနောက်ကိုအန်တီယာဖြစ်လောက်တဲ့အထိအနီးကပြန်တားခဲ့တာနဲ့ပတ်သက်ပြီးဂျပန်နိုင်ငံဆိုင်ရာတရုတ်သံမကြီးကိုဂျပန်အစိုးရကတရုတ်ဆန့်ခေါ်ပြီးတော့ကန့်ကွက်လိုက်ပါတယ်။ကမ္ဘာဖလားဘောလုံးပွဲတွေဒီကနေ့စတင်ကျင်းပရမယ့်အချိန်မှာဘရာဇီးနိုင်ငံအင်ရှင်ဖြစ်လက်ခံကျင်းပရမှာရောပွဲစဉ်မှာကစားမဲ့ဘရာဇီးတင်အနိုင်ရဖို့ကြိုးစားမဲ့စိန်ခေါ်မှုတွေရှိနေပါတယ်
။သတင်းချင်းချုပ်ကိုတခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဆွန်လ12ရက်ကြာတာရင်းည VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညစီစဉ်ထုတ်လို့ရမှုကမတ်တင်ကြီးတိုင်းဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျမကတော့ခင်ပြူထွေးပါရှင်။ VOA ရဲ့ကြာတာရင်းညစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းနိုမီတာ24 25နဲ့32တို့ကနေအသံလွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမတို့ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.